Welcome to the Voice of America in Burmese.
လာ냐 ချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ28ရက်ပို့တခုနေ့ညဖက်9:40စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့51တို့ကနေတက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။စီးရီးယားအခြေအနေငံကစီးပွားတစ်ခုကိုအီရန်နိုင်ငံပထမဆုံးအကြိမ်တက်ရောက်ဖို့ရှိပါတယ်။ရွှေပြောင်းဒုက္ခသည်အရေးဩစတြေးလျရဲ့ဂိုင်းတွေကနီးလဲမကြဘူးလို့ဂျာမနီကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အစဉ်ဟာပြီးခဲ့တဲ့နှစ်ကတည်းကကျသွားတယ်လို့ Freedom House အဖွဲ့ကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိပ်တန်းတဲ့တွေတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။မြန်မာနိုင်ငံအတွင်းကလွတ်လပ်ခွင့်ဟာဒီနှစ်ထဲထမှန်ကျဆင်းသွားခဲ့တယ်လို့ American အခြေစိုက်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Freedom House ရဲ့အစီရင်ခံစာတက်ကဖော်ပြလိုက်ပါတယ်။
သူပုံပေးရဝိမာနာပဲဒီဖွဲ့စည်းပုံနဲ့ကြံလို့ပါတော့အဲ့လိုမျိုးတွေကိုသူကသိချင်မှမဟုတ်ဘူးဆိုတဲ့ဟာမျိုးတွေပြလာတယ
်မြန်မာသတင်းများကွန်ရက်ဖွဲ့အလုံးမှုဆောင်ဖွဲ့ဝင်ဦးမြင့်ကျော်ပြောသွားတာပါအပြေဆုံးကိုမကြခင်တင်ဆက်ပေးပါမယ်ဒီနောက်မှာတော့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေအထိန်သိမ်းခံရသူတွေရွေးကောက်ပွဲမှာပါဝင်ခွင့်ရတဲ့နယ်လို့အမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောဆိုတဲ့သတင်းပြီးခဲ့တဲ့ရက်ပိုင်းကအသက်ခံရတဲ့ထိုင်းအထက်တန်းကျောင်းသူလေးရဲ့အမှုနဲ့ပတ်သက်လို့ဖမ်းဆီးခံထားရတဲ့မြန်မာလူငယ်၄ဦးရဲ့နောက်ဆက်တွဲအခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်ဒီလိုသတင်းဆောင်းပါးတွေမတိုင်ခင်ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
ဒီတရင်မှာနောက်မိုက်မှာလုံမဲ့စီးရီးယားနိုင်ငံအရေးနိုင်ငံတကာဆွေးနွေးပွဲတွေကိုတက်မယ်လို့ UN နိုင်ငံကပြောလိုက်ပါတယ်။ဒါဟာဖြင့်စီးရီးယားနိုင်ငံကသွေးထွက်တန်ယုံပြည်ပခအတွက်အဖြစ်တစ်ခုရှာဖို့ UN ကျင်းပမဲ့နိုင်ငံတကာထိပ်သီးအစည်းအဝေးတစ်ခုမှာ UN တာဝန်ရှိသူတွေပထမဆုံးအကြိမ်တက်ရောက်တာဖြစ်ပါလိမ့်မယ်။ Austria နိုင်ငံ Vienna မြို့မှာကျင်းပမဲ့အစည်းအဝေးကိုဒုတိယနိုင်ငံသားရေးဝန်ကြီး3ဦးနဲ့အတူ UN နိုင်ငံသားရေးဝန်ကြီး Mohammed Javad Zarif တက်ရောက်မယ်လို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကိုကိုကာပြီး UN သတင်းမီဒီယာတွေကပြောပါတယ်။ဆွေးနွေးပွဲတွေတက်ဖို့အီရန်ကိုဖိတ်ကြားဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျွန်ကာဘီကအင်ကာနီမှာပြောထားတာပါ။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဦးဆောင်ပါမယ်။စီးရီးယားမှာခက်ခဲတဲ့နိုင်ငံရေးအခြေအနေအတွက်အဖြေရရဖို့ဆွေးနွေးပွဲမှာအဓိကအယုံဆိုင်ဆွေးနွေးသွားမယ်လို့ပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဆွေးနွေးပွဲရဲ့အဓိကအပိုင်းကိုတောက်ကြနေမှာလုပ်ဖို့စီစဉ်ထားပေမဲ့ကနဦးအဆင့်ဆွေးနွေးပွဲတွေကိုတော့ကြာသပတေးနေ့မှာလုပ်မှာပါ။ဘယ်လိုစီးဝေးမျိုးမှမဆိုအီရန်နိုင်ငံတက်ရောက်တာဟာအနောက်အင်အားကြီးနိုင်ငံတွေအတွက်အပြောင်းအလဲတစ်ခုဖြစ်နိုင်ခြေရှိပါတယ်။ဇူလိုင်လကရထားတဲ့နျူကလ িয়ার ရေးသဘောတူညီချက်နဲ့ဆိုင်တဲ့ကိစ္စတွေကိုပဲအီရန်နဲ့ဆွေးနွေးဖို့နောက်နိုင်ငံတွေကသတ်မှတ်ထားတာပါ
။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကပိုင်ဆိုင်တယ်လို့ကြေညာထားတဲ့ကျွန်းစုတွေနဲ့တန်တာ၆တန်းသားရေပြင်ကိုအမေရိကန်ပြည်ထောင်စုကစစ်သင်္ဘောတစ်စင်းလွှတ်လိုက်တဲ့အပေါ်တရုတ်နိုင်ငံကပြစ်တင်ဝေဖန်လိုက်ပါတယ်။အမေရိကန်ဘက်ကတော့ဒီလိုကင်းလက်လုပ်ငန်းမျိုးတွေနောက်ထပ်လုပ်သွားအောင်မယ်လို့အခိုင်အမာပြောပါတယ်။အင်ကာနီကစစ်သင်္ဘောလွှတ်တဲ့လောက်ရအတွက်တရားဝင်ကန့်ကွက်ဖို့တရုတ်နိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Max Borges ကိုဆင့်ခေါ်ခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဒီလိုရဟာတရုတ်တို့ကနေမြေပိုင်ဆိုင်တယ်လို့အငင်းပွားပွဲပြောထားတာကိုအမေရိကန်တို့ကပြောင်းစင်ခေါ်လိုက်တာပါပဲ။အမေရိကန်ရဲ့လောက်ရဟာတရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားတွေကိုချိန်ချောက်လိုက်တာသာမကတနာကြောက်တမ်းမှာရှိတဲ့တရုတ်နိုင်ငံသားတွေနဲ့နေရာဌာနတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးဂျန်ယီဆွီကပြောပါရယ်တရုတ်တို့ယူထားတဲ့စူပီတနာကြောက်တမ်းနာချင်းကတ်တဟာလွတ်လပ်စွာရေချောင်သွားလာခွင့်ကိုကျင့်သုံးတာဖြစ်ပြီးဒီဒေသရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုဆိုင်ရာမေးခွန်းတွေနဲ့မဆက်ဆက်ဘူးလို့အမေရိကန်စစ်ဖက်တာဝန်ရှိသူတို့ကပြောပါရယ်အဲ့ဒီဒေသကိုဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကလည်းပိုင်ဆိုင်တယ်လို့ပြောဆိုထားတာပါဒေတာရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကလည်းအမေရိကန်စစ်သင်္ဘောလွှတ်တာကိုကြိုးဆိုပြီးမဲ့ပို့ပြီးတော့သတိထားပြောဆိုနေကြပါရဲ့ရှင်
။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြော်တွေဖန်ထားတဲ့လူ338ယောက်ကိုကယ်တင်လိုက်တယ်လို့စစ်တပ်ကပြောပါရယ်။နိုင်ငံရှေ့မြောက်ပိုင်းကဘိုကိုဟာရမ်အဖွဲ့ကလာရှိချာခြေကုပ်နေရာတခုဖြစ်တဲ့ဆန်ဘီဆာတစ်တောအစွန်းတစ်လျှောက်ကဘိုကိုဟာရမ်အဖွဲ့ရဲ့စခန်းတွေလို့တန်မြန်ရှိတဲ့နေရာတွေကိုစစ်တပ်တပ်ဖွဲ့တခုကအင်ကာနေမှာစီးနင်းတိုက်ခိုက်မှုတခုအတွင်ကယ်တင်ခဲ့တာလို့ကြီးတဲ့ပြောခွင့်ရဆာမီဦးစမန်ကပြောပါရယ်။အမျိုးသား8ဦးအမျိုးသမီး138ဦးနဲ့ကလေးငယ်192ဦးတို့ကိုကယ်တင်ပြီးမူဝီးမျိုးစီခေါ်သွားပြီလို့ဦးစမန်ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျ။2014ခုနှစ်ဧပြီလကချီဘော့ရွာလေးကနေဘိုကိုဟာရမ်တွေပြန်ပြေးဆွဲသွားတဲ့ကျောင်းသူလေးတွေအခုပြန်လွတ်လာတဲ့ထဲမှာပါတယ်ဆိုတာမျိုးတော့ဘာမှမသိရပါဘူး
။ရွှေပြောင်းခြေချသူတွေနဲ့ဒုက္ခသည်တွေကိုဂျာမနီနိုင်ငံရဲ့ကြိုတင်အကြောင်းမကြားပဲဩစတြေးလျနိုင်ငံကညာရင်းချင်းပို့ဆောင်နေတဲ့အပေါ်ဂျာမနီပြည်ထရေးဝန်ကြီးကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဂျာမနီနိုင်ငံတွင်းကိုရွှေပြောင်းဒုက္ခသည်တွေဒီအပိုင်းအတွင်းတိတိတသာပို့ပြီးတော့များလာနေတဲ့အချိန်မှာပဲဒုက္ခသည်အရေးဩစတြေးလျရဲ့ကင်တွယ်ပုံကစီးလို့ဝါလို့ဖြစ်နေတယ်လို့ဂျာမနီပြည်ထရေးဝန်ကြီး Thomas D. Mays ကဒီကနေ့ဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့ရွှေပြောင်ဒုက္ခတဲ့အရေးအပေါ်နှစ်နိုင်ငံတို့ပုံမပူပေါင်းဆောင်ရွက်ကြဖို့သဘောတူထားတဲ့အကြောင်းလဲဂျာမနီပြည်ထောင်စုဝန်ကြီးကပြောပါတယ်။ဂျာမနီနိုင်ငံကိုရောက်လာကြတဲ့အာဖဂန်နစ္စတန်နိုင်ငံသားအများအပြားကတော့နေရရင်ပြန်ပို့ခံရမယ့်အနေအထားမှာရှိတယ်လို့လဲဂျာမနီပြည်ထောင်စုဝန်ကြီးကပြောပါတယ်။အာဖဂန်နိုင်ငံကနေလာရောက်ချသူတွေအနေနဲ့ကတော့ဂျာမနီမှာနေထိုင်권ရဖို့မျှော်လင့်မထားသင့်ဘူးလို့ပြောဆိုပြီးအာဖဂန်ပြည်သူတွေဟာနိုင်ငံတည်ဆောက်ရေးအတွက်အာဖဂန်ကိုပြန်သွားဖို့အာဖဂန်နဲ့ဂျာမနီအစိုးရတို့ကြားသဘောတူထားပြီးဖြစ်တယ်ဆိုတာကိုလည်းဂျာမနီပြည်ထောင်စုဝန်ကြီးကထပ်လောင်းပြောဆိုခဲ့ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 24 kHz 1239ကလိုက်ဒိုမီတာ 25 kHz 1196 ကလိုက်ဒိုမီတာ 32 kHz 932 ကလိုက်ဒိုမီတာ 57 kHz 585 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ 190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေဗုဒ္ဓညဘက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ပြည်တွင်းပြည်ပအဖွဲ့အစည်း55ဘွဲကလေ့လာသူပေါင်း6000ကျော်ကိုအွင့်ပြုထားတယ်လို့ CCTV သတင်းတပုတ်မှာဖော်ပြထားပါတယ်။အတည်ပြုပေးထားတဲ့လေ့လာသူ6921ယောက်ထဲမှာ6400ကပြည်တွင်းကစောင့်ကြည့်လေ့လာရေးအဖွဲ့တွေကဖြစ်ပြီး321ယောက်ကပြည်ပစောင့်ကြည့်လေ့လာရေးအဖွဲ့တွေကဖြစ်တယ်လို့သတင်းမှာဖော်ပြပါတယ်။လေ့လာသူတွေဟာရွေးကောက်ပွဲမဲဆွယ်စည်းရုံးတာတွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစောင့်ကြည့်လေ့လာကြမှာပါ။ရွေးကောက်ပွဲကာလတခြားဥရောပသမဂ္ဂ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ EUM ကစောင့်ကြည့်လေ့လာပြီးမြန်မာရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးပေါ်ပြည့်ပြည့်စုံတဲ့လေလာသုံးသက်ချက်တစ်ခုကိုလုပ်သွားမှာပါမြန်မာတပိုင်းမှာအရေးပါဆုံးလို့ပြောရမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်း330နဲ့နိုင်ငံရေးပါတီ62ပါတီကိုကိုစားပြုပြီးရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းပေါင်း6065ယောက်ရှိပါတယ်မြန်မာနိုင်ငံလူဦးရေ53သန်းကျော်မှာမဲပေးပိုင်ခွင့်ရှိတဲ့မြန်မာနိုင်ငံသား35သန်းလောက်ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်
မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်ဟာဒီနှစ်မှကျဆင်းသွားပြီးအင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ်အမေရိကန်အခြေစိုက် Freedom House အဖွဲ့ကသတ်မှတ်လိုက်ပါတယ်။အင်တာနက်လွတ်လပ်ခွင့်အကောင်းဆုံးနိုင်ငံကိုအမှတ်3ညအဆိုးဆုံးနိုင်ငံကိုအမှတ်10ပေးပြီးအဆင့်ခွဲသတ်မှတ်တာမှာမြန်မာနိုင်ငံကို63မှတ်ပေးထားတာကြောင့်ပြီးခဲ့တဲ့နှစ်ကအမှတ်60နဲ့တစ်စိတ်တစ်ပိုင်းလွတ်လပ်တဲ့နိုင်ငံအဖြစ်သတ်မှတ်ခဲ့တာကနေအဆင့်ကျသွားတာဖြစ်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့2015ခုနှစ်အတွက်အင်တာနက်အသုံးပြုမှုလွတ်လပ်ခွင့်ဆိုင်ရာ Freedom House အဖွဲ့ရဲ့အစည်းအခမ်းစာထဲမှာအဲ့ဒီလိုသတ်မှတ်လိုက်တာဖြစ်ပါတယ်။အထူးသဖြင့်အင်တာနက်အသုံးပြုသူတွေရဲ့လွတ်လပ်ခွင့်အခြေအနေကျဆင်းသွားတယ်လို့ Freedom House ကပြောပါတယ်။အင်တာနက်အသုံးပြုသူတွေကိုမကြသေးခင်ကဖမ်းဆီးအရေးယူတာတွေကိုအဓိကထောက်ပြထားပြီးဒါအပြင်စစ်တပ်ကိုထိခိုက်စေတဲ့ဒါမှမဟုတ်အစိုးရလုပ်ငန်းတွေကိုအနှောက်အယှက်ဖြစ်စေတဲ့ပြောဆိုရေးသားဖော်ပြချက်တွေကိုဖြန့်ဝေတာဒါမှမဟုတ်မျှဝေတာတွေမလုပ်ဖို့လူမှုဆက်သွယ်ရေးကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုအစိုးရတာဝန်ရှိသူတွေကဖိအားပေးတာတွေကိုလည်းအဓိကအချက်တစ်ခုအဖြစ်ဖော်ပြထားပါတယ်။အင်တာနက်ကိုအသုံးပြုနိုင်တဲ့လူအရေအတွက်တိုးလာပြီးမယ်။ကမ္ဘာပေါ်မှာအနေဆုံးနိုင်ငံတွေထဲမှာပါနေသေးပဲလို့ Freedom House အစီရင်ခံစာမှာဖော်ပြထားပါတယ်။ဆက်သွယ်ရေးနဲ့သတင်းနည်းပညာဆိုင်ရာဝန်ကြီးဌာနကနည်းဥပဒေနှစ်ခုပြဋ္ဌာန်းထားပြီးဖြစ်ပေမဲ့လည်းဘျူရိုကရေစီရန်ညားကြောင့်အကောင့်ထည့်ဖို့မှုနေကွင်းနေစေပဲလို့လည်းပြောဆိုထားပါတယ်ရှင်
။ Volkswagen ကုမ္ပဏီထုတ်ကားတွေမှာကာဗွန်တန်းခွေထုတ်လုပ်မှုနဲ့ပတ်သက်တဲ့လိန်လယ်မှုပြဿနာတွေဟိုးလိတကျော်ဖြစ်ခဲ့ပြီးတဲ့နောက်ကုမ္ပဏီအကြီးအကဲတဲ့ Harvard Lease ကဒီကနေ့ဂျပန်နိုင်ငံတူဂျူကားအကြောင်းပြောက်ပွဲမှာတောင်းပန်သွားတယ်လို့သူ့ကုမ္ပဏီအနေနဲ့ဖောက်တယ်တွေရုံချင်မှုပြန်ရအောင်ကြိုးပမ်းသွားမယ်လို့ပြောလိုက်ပါတယ်။ဘာဖြစ်ခဲ့လဲဆိုတော့ကိုစုံစမ်းစစ်ဆေးပြီးနောက်တစ်ချိန်ဒီလိုထပ်မဖြစ်အောင်ဦးစားပေးလုပ်သွားမယ်လို့ Lease ကအလေးနဲ့ပြောပါတယ်။ဂျပန်နိုင်ငံမှာဒီဇယ်စီသုံးပေါင်းစကွန်ကားတစ်တစီစတင်မိတ်ဆက်ရောင်းချမဲ့အစီအစဉ်ကိုဖြစ်ဆိုင်မယ်လို့လည်းသူကဆိုပါတယ်။ဒီဇယ်စီသုံးပေါင်းစကွန်ကားတွေကထွက်တဲ့ကာဗွန်တန်းငွေထိုးလွှမ်းမှုပမာဏကိုစမ်းသပ်စစ်ဆေးချိန်မှာအမှန်တိုင်းမထွက်အောင်ကွန်ပျူတာဆော့ဖ်ဝဲသုံးပြီးလင်းလင်းထားခဲ့တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုမှာစတွေ့ခဲ့ပြီးတဲ့နောက်ပိုင်းပေါင်းစကွန်ကုမ္ပဏီအနေနဲ့ပြဿနာတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ဒီကားတွေကိုလမ်းပေါ်မှာအမှန်တကယ်မောင်းတဲ့အချိန်မှာထွက်တဲ့တန်းငွေထိုးလွှမ်းမှုပမာဏဟာကုမ္ပဏီကကားကြော်ညာချိန်မှာပြတဲ့ပမာဏထက်အစပေါင်းများစွာပိုနေတာပါ။လူမျိုးကားအရေအတွက်တန်းနဲ့ချီပြီးကုမ္ပဏီကနေပြန်ပြင်ပေးတာရော်ကြီးပေးတာတွေလုပ်ပေးရမယ့်အခြေအနေနဲ့ကြုံရပါတယ်။ဂျပန်နိုင်ငံမှာပြည်တွင်းပြည်တိုယိုတာနဲ့ဟွန်ဒါကားတွေကိုအဓိကထားသုံးကြပေမဲ့ဂျပန်ကားစည်းကွက်မှာပေါင်းစကွန်ကားတွေဟာအမေရိကန်ကားတွေထက်ပိုပြီးဝယ်သူများပါတယ်။ဒီနှစ်ထဲဂျပန်နိုင်ငံမှာပေါင်းစကွန်ကားစင်းရေ6000ရောင်းခဲ့ရပြီးဂျပန်တနနိုင်ငံလုံးမှာပေါင်းစကွန်ကားစီးတဲ့လူပေါင်း6သိန်းရှိတယ်လို့ကုမ္ပဏီကပြောပါတယ်
။နီပေါ်နိုင်ငံမှာပထမဆုံးအမျိုးသမီးသမ္မတအဖြစ်ဘီဒရာဘန်ဒါရီကိုလွှတ်တော်ကရွေးကောက်တင်မြှောက်လိုက်ပါတယ်။ဒီကနေ့လွှတ်တော်မဲခွဲဆုံးဖြတ်ပွဲအတွင်းမှာ ကာကွယ်ရေးဝန်ကြီးဟောင်းလည်းဖြစ်သူဘန်ဒရီကထောက်ခံမဲ328မဲနဲ့သူ့ပြိုင်ဘက်ရတဲ့214မဲထက်သာပြီးဂုံဒူးဆောင်နိုင်ငံအကြီးအကဲဖြစ်သွားပါတယ်။အသက်54နှစ်အရွယ်ဘန်ဒရီဟာအနာယနီပေါ်ကွန်မြူနတီပါတီဖြစ်တဲ့ညီညွတ်သောမတ်ခ်စ်ဝါဒီနဲ့လီနင်ပါတီရဲ့ဒုတိယခေါင်းဆောင်လှုပ်ခဲ့သူလည်းဖြစ်ပါတယ်။ပါတီရဲ့ခေါင်းဆောင်ကတော့ဝန်ကြီးချုပ်ခါရာပရာဆတ်အိုလီဖြစ်ပါတယ်။သူရဲ့ခင်ပွန်းဖြစ်သူကွန်မြူနတီခေါင်းဆောင်ဟောင်းမာဒန်ဘန်ဒရီ1993ခုနှစ်မှာတည်ဆုံသွားပြီးတဲ့နောက်သူဟာနိုင်ငံရေးမှာထင်ရှားသူတဦးဖြစ်လာတာပါ။အဲ့ဒီအချိန်ကလေးကဆက်လို့အမျိုးသမီးအခွင့်အရေးတက်တွက်ကြကြလှုံ့ဆော်စီရင်လှုံ့ရှားခဲ့ပါတယ်။နီပေါ်နိုင်ငံကိုကာလရှည်အုပ်စိုးလာတဲ့ဟိန္ဒူဘုရင်အုပ်ချုပ်မှုကို2008ခုနှစ်မှာပယ်ဖျက်လိုက်ကလေးကဆိုရင်ပထမဆုံးအခြေခံဥပဒေအသစ်ကိုနီပေါ်နိုင်ငံမှာပြဋ္ဌာန်းပြီးသိမ့်မကြခင်မှာပဲဘန်ဒရီကိုသမ္မတအဖြစ်ရွေးကောက်တင်မြှောက်လိုက်ကြတာဖြစ်ပါတယ်။သမ္မတနိုင်ငံတစ်ခုအဖြစ်နီပေါ်နိုင်ငံအသွင်ပြောင်းခဲ့ပြီးကြတဲ့ကဆိုရင်သူဟာဒုတိယမြောက်သမ္မတဖြစ်လာသူပါ။ပထမဆုံးသမ္မတကတော့2008ခုနှစ်ကရွေးကောက်တင်မြှောက်ခံခဲ့ရတဲ့ရမ်ဘာရန်ယဒိတ်ဖြစ်ပါတယ်ရှင
်။ဟုတ်ထုံးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြကျော်သိန်းနဲ့မတ်သိန်းငယ်ထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းအနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ဟာဒီနှစ်ထဲထပ်မံကျဆင်းသွားခဲ့တယ်လို့အမေရိကန်အခြေစိုက်လူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Freedom House ရဲ့အစိုးရခန်းစားတက်ကဖော်ပြလိုက်ပါတယ်။အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံများစီးရင်မှာထည့်သွင်းခံခဲ့ရတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေနဲ့ online အသုံးပြုသူတွေအပေါ်ထိန်းချုပ်မှုတွေရှိနေတယ်လို့လည်းမြန်မာမီဒီယာသမားတွေကွန်ပျူတာပညာရှင်တွေကပြောပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လင်းဦးကတင်ပြထားပါရှင်။
ဒီမနက်ကမှအပြောင်းလဲတွေလှုပ်လာခဲ့တဲ့လွန်ခဲ့တဲ့၄နှစ်ကစလို့အင်တာနက်သုံးစွဲသူတွေပုံများလာပေမဲ့လွတ်လပ်ခွင့်တော့မရှိသေးဘူးလို့ Freedom House အဖွဲ့ရဲ့2015အင်တာနက်လွတ်လပ်ခွင့်အစီရင်ခံစာကဖော်ပြခဲ့တာပါ။အင်တာနက်သုံးစွဲနိုင်တဲ့အခက်အခဲတွေရှိနေတာ၊ online ဆံမျက်နှာတွေမှာအကန့်အသတ်တွေရှိနေတာအဆိုးဆုံးဖြစ်နေအင်တာနက်သုံးစွဲသူတွေရဲ့အခွင့်အရေးကိုချိုးဖောက်တာတွေပုံများလာတယ်ဆိုပြီးပြီးခဲ့တဲ့နှစ်မှာဒဇယ်ကြိမ်းလွတ်လပ်ခွင့်ရှိနေတဲ့အဆင့်ကနေဒီနှစ်မှာတော့လွတ်လပ်ခွင့်မရှိတဲ့အဆင့်ကိုပြောင်းလဲသတ်မှတ်ခဲ့တာပါ။မြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်များအသင်းမန္တလေးမြို့ရဲ့နာယကကိုရဲမြတ်သူကတော့အရင်တုန်းကလိုအင်တာနက်သုံးစွဲသူတွေကိုစောင့်ကြည့်ရာအရေးယူရာမျိုးတွေတိတိတတ်တာမရှိတော့ပေမဲ့လည်းအင်တာနက်သုံးစွဲသူတွေပုံများလာတာနဲ့အမျှပုံစံမျိုးမျိုးနဲ့အရေးယူခံရတဲ့သူတွေလည်းပုံများလာတယ်လို့ပြောပါတယ်။ဒီ
နေ့ထဲမှာကျွန်တော်တို့ရေစောင့်ကြည့်ကျွန်တော်တို့နောက်ကနေစောင့်ကြည့်တာရှိတယ်။ကျွန်တော်တို့နောက်မှထိတ်ပိုက်တာရှိတယ်။ကျွန်တော်တို့ရဲ့ email ကိုပတ်တာရှိတယ်။ကျွန်တော်တို့နဲ့ပတ်သက်တဲ့အင်တာနက်ဇလက်ခွင့်မှာဝင်ပြီးတော့ကျွန်တော်ရဲ့ privacy ကိုချိရတယ်ရေစောင့်ရှိတယ်။အခုအဲ့ဒီဟာရအားတော်များကျွန်တော်တို့တတိယရည်ရွယ်ချက်ကိုတော့ပျောက်သွားပြီ။အဲကျွန်တော်တို့အနေနဲ့ကအင်တာနက်ဆက်သွယ်ခွင့်ကြီးကပိုချက်လာတာပေါ့။အင်တာနက်ဆက်သွယ်ကပိုကောင်းလာတယ်။ဒါပေမဲ့ဘာလဲဆိုတော့အင်တာနက်ပေါ်မှာတုံးတဲ့သူကအရန်များတဲ့ဒီကြောင့်မလို့ဥကင်းတွေကအရန်များတဲ့ကြောင့်မလို့ဥကင်းတွေအကုန်လုံးကဒီပြေဆုပ်ကိစ္စတွေမှာဖိုင်နယ်ကိစ္စတွေခေါင်းစဉ်တွေများသွားတာ။ကျွန်တော်တို့ကပိုလဲကောင်းလာသလိုပိုလဲဆုံးမလာဘူး။ဒီလက်နဲ့ပြည်တယ်နဲ့တိုင်းရင်ပိုပြီးတော့ဆုံးသွားတာမဟုတ်ဘူးလို့ကျွန်တော်ပြောတာ။အဲ့လိုလဲဆိုတော့အခုချိန်မှာအော်နဲ့တီဖုန်းတုံးနေတဲ့လူ30တန်းအောင်ရှိသွားတယ်။အရင်က5တန်းလောက်ပဲရှိရပြီးခဲ့တဲ့နှစ်တုန်းကအဲ့ဒီချိန်မှာ30တန်းလောက်ကအင်တာနက်တုံးနေတယ်။တော့ဆက်ဖက်ဆက်ရင်းလုံးကကျွန်တော်တို့ကဟိုဆက်ဖုန်းတွေတုံးနေတယ်။အဲ့ဒီနေသားမှာအမှုကင်းတစ်ခုရှိတဲ့ဟာနေပြီးတော့ခုခုနစတက်လာလို့ရှိရင်အမှုကင်းခုနစ်ခုရှိရတယ်လို့ရှိရင်အဲ့ဒါလည်းဟိုတိုင်းပဲရှော့ရတ်ကက်ကြည့်တယ်ဆိုလို့ရှိရင်ဟိုရှော့ချပြရမဟုတ်ဘူး။ပရီးတန်းဖြစ်သွားတာလည်းမဟုတ်ဘူး။တို့ရဲ့ process တွေကတော့မီဒီယာနဲ့ပတ်သက်တာလည်းဟိုတိုင်းပဲ။အင်တာနက်နဲ့ပတ်သက်တဲ့ဟာတွေကတော့လည်းဟိုတိုင်းပဲ။
လက်ကင်ဖုန်းတွေပေါ်ပေါ်ထည်ထည်သုံးဆွဲခွင့်ရလာတဲ့အမျှအင်တာနက်ကိုအသုံးများလာပြီမဲ့ဆက်သွယ်နိုင်မှုအရေးသေးကတော့ကမ္ဘာမှာအနေဆုံးအဆင့်မှာရှိနေတုန်းပဲလို့လဲ Freedom House ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။အင်တာနက်ဆံမျက်နှာတွေကိုစင်စါဖြတ်တောက်တာပြည်ပနာမျိုးတွေမရှိတော့ပေမဲ့ထိလွယ်ရှလွယ်နိုင်ငံရေးကိစ္စမျိုးတွေကိုတော့ဖော်ပြသင့်သလောက်ဖော်ပြတာမျိုးမရှိဘူးလို့လဲပြောပါတယ်။စစ်တပ်လိုဖွဲ့စည်းမျိုးတွေကဂုံတိတ်ကထိခိုက်မှာဆိုတာကြောင့်အင်တာနက်သုံးဆွဲတဲ့သူတွေပေါ်ဖိအားပေးတာမျိုးတွေလို့ online ပေါ်ကအကြောင်းအရာတွေကိုကန့်သတ်မှုတွေရှိတာကိုလည်းအစီရင်ခံစာကထောက်ပြထားတာပါ။မြန်မာသတင်းသမားများကွန်ရက်ဖွဲ့ရဲ့အလုံမှုဆောင်ဖွဲ့ဝင်ဦးမြင့်ကျော်ကတော့မကြသေးရင်တော့ပဲ Facebook အင်တာနက်ဆက်မျက်နှာမှာဖော်ပြကြတဲ့အရင်နဲ့ဆက်နွယ်ပြီးဖန်ဆင်းမှုတွေရှိကြတာလို့အင်တာနက်သုံးသူတွေပေါ်ပုံစံတစ်မျိုးနဲ့ဖိနှိပ်မှုတွေရှိနေတာဟာစိုးရင်စရာကောင်းတယ်လို့ပြောပါတယ
်။ကျွန်တော်မြင်ပါပါမယ်ဟို website တွေဟန်ရောဖိတ်တယ်ပြင်တယ်အဲ့ဒါတွေကတော့အခုဘာမှမရှိဘူးလေအရှိကအရင်တော့က2017နောက်ပိုင်းဒီကျလာပြီးတဲ့နောက်ပိုင်းမှာအဲ့ဒါဒီတော့ဒီအဲ့ဆိုကျ media ပြည်ပြောင်းမှာဒီမှာသုံးယောက်ဆုံးအဲ့လိုဟာကနေဟိုမိသားရဲ့ဟာတွေကအစိုးရတို့အဲ့လိုမျိုး
နိုင်ငံသူတို့နိုင်ငံတော်တက်ဆိုအဲ့လိုမျိုးတွေကိုရေးသားရဟာဒီမှာသူတို့ကိုအပြည့်ပြည့်စုံရဲ့အတွက်ရေးသားခြင်းနဲ့အားရှိကြတယ်ရေးကြတာကအဲ့ဒါကအခုဒီလပိုင်းမှာလည်းဆက်စစ်တွေ့လာတယ်ဒီနှစ်တည်းမှာလည်းအဲ့လိုဟာမျိုးတွေကဖြစ်လာတယ်ပေါ့သူတို့ပုဂ္ဂိုလ်ရဝိမာနပဲဖြစ်စီအဖွဲ့အစည်းပေါ့မကျန်တော့ဘာလို့အဲ့လိုမျိုးတွေကိုသူတို့ကသိချင်မှမဟုတ်ဘူးဆိုတဲ့ဟာမျိုးတွေကြားလာတယ်ဟိုဒီအင်ဒီယာဘက်မှာပြင် program စစ်စစ်ကြည့်လာ၃လောက်ဟိုတရားပြပြောက်ကြတဲ့ဟိုအန်တီကြတဲ့ဟာကြီးလာ
ကဘာဘောကနိုင်ငံပေါင်း65နိုင်ငံကအင်တာနက်လွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ Free House အဖွဲ့ကဗိုလ်ထုနဲ့ကစီရင်ခန်းစာထုတ်ပြန်ရမှာ6နှစ်မြောက်ဖြစ်တဲ့ဒီနှစ်မှာတော့မြန်မာနိုင်ငံအပအဝင်နိုင်ငံပေါင်း30နိုင်ငံမှာကြာဆင်းမှုတွေတွေ့ခဲ့ရတယ်ဆိုပြီးဖော်ပြခဲ့တာပါ။၅နှစ်စတဲ့ကဘာတဝမ်းမှာအင်တာနက်လွတ်လပ်ခွင့်တွေကြာဆင်းလာနေတဲ့အထက်ဒီနှစ်မှာအစိုးဆုံးကတော့တရုတ်နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပြီးအမေရိကန်ပြည်ထောင်စုကတော့လွတ်လပ်ခွင့်ရှိတဲ့နိုင်ငံတစ်ခုဖြစ်နေအစီရင်ခန်းစာကသတ်မှတ်ထားခဲ့ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးမင်းမြန်တင်ပြသွားတော့ပါရှင်။VOA မြန်မာပိုင်းကနေဗုဒ္ဓနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အရေးကြီးတဲ့မြန်မာရွေးကောက်ပွဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေအထိမ့်သိမ်းခံရသူတွေပါဝင်ခွင့်ရတဲ့နယ်လို့အမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမှာပါဝင်ခွင့်ရဖို့နိုင်ငံရေးအကျဉ်းသားတွေဖန်ဆီးခံကြောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုပြန်လွတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအစိုးရကိုတောင်းဆိုလိုက်ပါတယ်။မှတ်တင်ငေးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့သတင်းတပတ်ကျော်လောက်ပဲလိုတော့တဲ့အချိန်မှာပဲနိုင်ငံရေးအကျဉ်းသားတွေဖမ်းဆီးကံကြောင်းသားတွေနဲ့ဝန်ရံပြည်သူတွေကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဒီလူတွေကိုလူငင်းချမ်းသာခွင့်ပေးဖို့သမရဦးသိန်းစိန်ထံကိုလည်းမြစ်တာရက်ခံထားပြီးအကျဉ်းချနေသူဖမ်းဆီးခံရသူတချို့ပြန်လွှတ်လာဖို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကပြောပါတယ်
။တဝါလူ့အခွင့်အရေးကြီးညာသာမန်ဆိုလို့ရှိရင်လည်းဒါနိုင်ငံရေးနဲ့ပြည်သူ့အခွင့်အရေးများကိုနေပြီးတဲ့အခါမှာတော့ပါဝင်ခြင်းသုံးပိုင်ခြင်းဆိုတာကိုပြဋ္ဌာန်းထားပါတယ်ကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်ကမ္ဘာတစ်ခုကြီးညာသာမန်ကိုနေပြီးတော့နော်ထောက်ခံထားတဲ့နိုင်ငံတစ်နိုင်ငံနဲ့ဖြစ်တဲ့အခါမှာဒီလိုအချင်းခါမျိုးပါတော့အားလုံးလည်းပဲပါဝင်ပြီးတဲ့အခါမှာသာမန်ပြည်ပိုင်ခြင်းရှိတဲ့လေဒီစားတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီလိုထုတ်ပြန်ချက်ထုတ်ပြန်ခဲ့ခြင်းနဲ့ကျွန်တော်ဖြစ်ပါတယ်ညောင်လေးကျဲဆိုတာကတော့လူတိုင်းမှာရှိတင်တာပေါ့နော်အဲဒီညောင်လေးကျဲအတိုင်းကျွန်တော်တို့ထုတ်ပေးနိုင်မယ်ဆိုလို့ရှိရင်တော့အားလုံးရွေးကောက်ပွဲမှာနေပြီးတဲ့အခါမှာလွတ်လွတ်လပ်လပ်ပြောလို့ရှင်ရှင်နဲ့ပါဝင်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်ဒါကိုကျွန်တော်တို့ရည်ရွယ်ချက်မှဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီចောင်းသားတွေနဲ့ပတ်သက်ပြီးတဲ့အခါမှာကျတော့လင်းခံရတဲ့ចောင်းသားတွေစမဝဲဖြစ်ခွင့်ပြီးဖို့နဲ့ပတ်သက်လို့လည်းပဲဒီ right to education ပေါ့နော်အခုကျင့်သုံးနိုင်မှုအတွက်ဆိုပြီးတော့ကျွန်တော်တို့ထုတ်ပြန်ခဲ့ပြီးတော့ကျွန်တော်တို့ဖြစ်ပါတယ်အခုကတော့ပြည်ကောက်ပွဲများကျင်းပမယ်ဆိုတဲ့အချိန်ကတော့ကျွန်တော်တို့နိုင်ငံအတွက်ရည်ကြီးဆုံးအချိန်ဖြစ်တဲ့အတွက်ကြောင့်ဒီလိုလေအားလုံးလွတ်လွတ်လပ်လပ်ရေရောပါပါနဲ့ဒီဒီမိုကရေစီတည်ဆောက်တဲ့အခါမှာပါဝင်နိုင်အောင်ဆိုပြီးတော့ရည်ရွယ်ပြီးတော့ကျွန်တော်တို့ထုတ်ချင်းဖြစ်ပါတယ
်မြန်မာအချင်းထောင်တွေထဲမှာနိုင်ငံရေးအချင်းသားအရေးအတွက်အတိအကျကိုတော့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအတိအကျမပြောပါဘူးဒါပေမဲ့ပြည်တွင်းပြည်ပအဖွဲ့အစည်းတွေကထောက်ပြပြောဆိုနေတဲ့နိုင်ငံရေးအကျဉ်းသားဆိုတာကိုသမရအနေနဲ့ထည့်သွင်းစဉ်းစားနိုင်ဖို့အစဉ်တစိုက်တောင်းဆိုနေတာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါတယ်။ဒါပေမဲ့လူငယ်ချမ်းသာကွယ်မှာလူမှုအတွက်အန္တရာယ်ဖြစ်စေမဲ့သူတွေပါမလာဖို့ကလည်းအရေးကြီးပါတယ်လို့သူကပြောပါတယ်
။တို့ကတွတ်တဲ့အခါမှာဆိုလို့ရှိရင်လည်းပဲပေါ့နော်။ဒီဒီမိုကရေစီဒီတရားရေးမှာဒီရွေးကောက်ပွဲတွေကျင်းပတဲ့အခါမှာရင်းချစွာနဲ့ပါဝင်ပါဝင်ချင်းမင်းနိုင်တဲ့မျိုးကိုကျွန်တော်တို့ရည်ရွယ်တယ်။အဲဘာကြောင့်လဲဆိုတဲ့အခါမှာကျတော့တွတ်လိုက်တယ်နဲ့မရဘူးပေါ့နော်။တွတ်လိုက်ပြီးတဲ့အခါမှာကျတော့အပြင်ဘက်မှာကျွန်တော်တို့ရာဇဝတ်မှုကျူးလွန်တာတို့ဟာတို့မဖြစ်ဘူးလေဒါအရေးကြီးနေတာဦးနော်။ဟိုတခါတုန်းကကျွန်တော်တို့တွတ်လိုက်တဲ့ခဲမှနေပြီးတော့ရဲနှစ်ယောက်အသက်ခံလိုက်ရတဲ့ကိစ္စမျိုးနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းအများကြီးဖြစ်လာပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့ဉာဏ်စွာနဲ့ကျွန်တော်တို့ပါဝင်ဆွေးနွေးနိုင်တဲ့ဆိုတဲ့အားလေးကိုကျွန်တော်တို့အသေးသေးပြီးတော့လေဖော်ပြထားပါတယ်ခင်ဗျာ။
မြန်မာသမရရဲ့အမိန့်နဲ့လူငင်းချမ်းသာခွင့်ပေးနေပေမဲ့လူမြောက်လာသူတွေထဲမှာယုံကြည်ချက်ချောက်အကျဉ်းချသူအနှင်းငယ်ပဲပါရှိပြီးအများစုကပြစ်မှုကျူးလွန်သူတွေဖြစ်နေတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်။မြန်မာအကျဉ်းထောင်တွေထဲမှာတော့ယုံကြည်ချက်ချောက်ဖမ်းဆီးခံထားရသူတွေအမျိုးသားပညာရေးဥပဒေပြင်ဆင်ရေးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေနဲ့ပြည်သူတွေကိုစီရင်ချက်မချနိုင်သေးပဲထိမ့်သိမ်းထားသလိုတက်ကြွလှုပ်ရှားသူတွေအလုသမားအခွင့်အရေးတောင်းဆိုခဲ့ချသူတွေတင်းစည်းကံလျာမြေပြင်ရရေးဆန္ဒပြခဲ့ချသူတွေတရားရင်ဆိုင်နေရဆဲထိမ့်သိမ့်ခံနေရဆဲဖြစ်ပါရဲ့ရှင်
ရရှိများခင်ဗျာမြန်မာနိုင်ငံမှာ250ကျော်အတွင်းပထမဆုံးရတအစုရလက်ထက်မှာကျင်းပမဲ့ရွက်ောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်ဒီချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွေ့မွေ့နဲ့မဲထက်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲမဲယုံတွေပြင်ဆင်ထားမှုတွားရေးလာရေးဒီလိုမျိုးဒီမဲထက်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အစင်ချောလွယ်ကူစီမှာလားဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းလီလိုက်စီစဉ်မှာဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိမလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတာမိမလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။လာမယ့်စနေနေ့ည9:00နာရီမှာဆွေးနွေးကြပါပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့ရန်ကုန်ပြည်သူ့ရင်ပြင်မှာကျင်းပမယ့် NLD နဲ့လူထုသွေးဆောင်ပွဲသတင်းတင်ပြပါမယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာကျင်းပဖို့စီစဉ်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအတွက်လူထုနဲ့တွေ့ဆုံဟောပြောပွဲကိုခုချိန်ထိတက်ဆိုင်ရာအာဏာပိုင်တွေစီကခွင့်ပြုချက်မရသေးဘူးလို့ NLD ပါတီဘက်ကပြောပါရယ်။ဒါပေမဲ့လည်းရန်ကုန်ဒေသခံတွေနဲ့တွေ့ဆုံမဲ့လူထုဟောပြောပွဲကိုခွင့်ပြုချက်ရလိမ့်မယ်လို့မျှော်လင့်ထားကြောင်း NLD ပါတီပြောခွင့်ရဦးညာဝင်းကပြောပါရယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကတင်ပြထားပါရယ်ရှင်။
မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာလာမယ့်နိုမာတရက်နေ့ကျရင်တော့ရန်ကုန်မြို့ကပြည်သူ့ရင်မြစ်မှာလူထုနဲ့တွေ့ဆုံဟောပြောသွားဖို့ NLD ပါတီဘက်ကစီစဉ်ထားတာဖြစ်ပါတယ်။အခုလိုရန်ကုန်ဒေသခံတွေနဲ့တွေ့ဆုံဟောပြောဖို့အတွက်သက်ဆိုင်ရာအာဏာပိုင်တွေစီကိုခွင့်ပြုချက်တောင်းထားပေမဲ့လည်းအခုချိန်ထိခွင့်ပြုချက်မရရှိသေးဘူးလို့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုပြောပါတယ်
။ဟုတ်တယ်ခွင့်ပြုချက်မရသေးဘူး။အခုတော့ဟိုမနေ့ကသူတို့ဟိုတိုင်းစီဝေးတိုင်းဝန်ကြီးဘက်စီဝေးရှိတယ်ပြောတယ်အဲ့ဒီကပတ်လုပ်ပေးမယ်လို့မျှော်လင့်နေတယ်အခုထိတော့မရသေးပါဘူးပြန်မှရုံခွင့်နဲ့နေစောင့်အောင်မယ
်အော်ဟုတ်ကဲ့တော့အဲ့တော့ဒီနေ့ကတော့ရုံပိတ်လို့ဘာမှဟောမသိရသေးဘူးဆိုတဲ့သဘောမျိုးဖြစ်နေ
တယ်
ဟုတ်ကဲ့တတင်းတစ်ခုမှတော့ဒီရွေးကောက်ပွဲကော်မရှင်နဲ့တိုင်းဒေသကြီးအစိုးရပေါ့ဒီနှစ်ခုကဒီခွင့်ပြုမိတ်ချဖို့ဥစ္စာကတိုင်းဒေသကြီးကလည်းသူတို့နဲ့မဆိုင်ဘူးဆိုပြီးရွေးကောက်ဘက်ကော်မရှင်ကိုလွှဲတယ်အဲ့ဒါရွေးကောက်ဘက်ကော်မရှင်ကလည်းသူတို့နဲ့မဆိုင်ဘူးဆိုပြီးတော့ပြောနေတာတွေလည်းတွေ့ပါတယ်အဲ့တော့ဒီဥစ္စာကဒီဥပဒေကြောင်အရဆိုရင်ရောဘယ်အဖွဲ့နဲ့ပို့ပြီးတော့သက်ဆိုင်တယ်လို့ပြောလို့ရမလဲ
ပို့ပြီးတော့သက်ဆိုင်တာကတော့အစိုးရအဖွဲ့ပါပဲကိုင်းဝန်ကြီးအဖွဲ့ပါပဲဒါမဲ့ကော်မရှင်နဲ့လည်းဆိုင်ပါတယ်တစ်ခုစလုံးနဲ့တော့ဆိုင်ပါတယ်
အဲ့တော့အန်ကယ်ရိုဘက်ကဘယ်လိုမျှော်လင့်ထားလဲဒီလူတူဟောပြောပွဲကိုခွင့်ပြုချက်ရလိမ့်မယ်လို့အင်္ဂေတို့မျှော်လင့်ထားလား
အဲကျွန်တော်တို့တော့မျှော်လင့်ထားပါတယ်လက်ပြန်စောင့်ကြည့်အောင်ပ
ါဘာလို့လဲဆိုတော့ကချင်မာတုံးကကြတော့ဒီမနှောခွင်းကိုအသုံးပြုဖို့ခွင့်ပြုချက်တောင်းတာကိုအဲ့ဒီကခွင့်ပြုချက်မရခဲ့ဘူးလေဒါပေမဲ့တခြားပါတီတွေကခွင့်ပြုချက်တောင်းတဲ့ခါမှာတော့ခွင့်ပြုချက်ရပြီးတော့မနှောခွင်းကိုသုံးသွားတာတွေရှိတော့အဲဒီဥစ္စာမှာလည်းအင်္ဂေတို့ဘယ်လိုမျှော်လင့်ထားလဲဆိုတာကိုသိချင်လို့ပါ
ကျွန်တော်တို့ကတော့မနေ့ကရလိမ့်မယ်လို့ပဲမျှော်လင့်ထားတယ်။တကယ်လို့မရခဲ့ဘူးဆိုရင်လည်းသူတို့ရဲ့နော်ဟိုရွေးကောက်ပွဲနဲ့ပတ်သက်ပြီးအမြင်သဘောထားကိုသိရတယ်လို့ပဲပြောအောင်ပါမယ
်။ကျေးဇူးပါပဲအင်ကယ်။မူလတုန်းကတော့ရန်ကုန်လူထုဟောပြောပွဲကို MCC မြန်မာ Convention Center မှာကျင်းပဖို့စီစဉ်ထားတာဖြစ်ပြီးအဲ့ဒီမှာကျင်းပဖို့အချိန်အားဖြင့်အဆင်မပြေတာကြောင့်ကျိုင်ဝိုင်းဖျားလန်းကဘောလုံးကွင်းကိုရွှေ့ခဲ့ပေမဲ့လည်းနေရာအခက်ခဲကြောင့်အခုလိုပြည်သူ့ရင်မြစ်မှာကျင်းပဖို့စီစဉ်ခဲ့တာဖြစ်ပါတယ်။အခုလာစားမိုင်းကပြုလုပ်ခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့ကချင်ပြည်နယ်မဲဆွယ်စီဝေးရခီးစဉ်အတွင်းမှာတော့ခွင့်ပြုချက်တောင်းခဲ့တဲ့မြကြီးနာမျိုးကရိုးရာမနှောကွင်းကိုမရခဲ့ပဲအနီးနားကဘောလုံးကွင်းကိုပဲအာဏာပိုင်တွေဘက်ကခွင့်ပြုခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့ဒီကနေ့ပထမပိုင်းအစုံသတ်ခင်မှာထိုင်းဘက်ကနောက်ထပ်လူသတ်မှုတစ်ခုနဲ့မြန်မာအလို့သမားတချို့ဖမ်းခံရတဲ့သတင်းတစ်ပုဒ်ကိုနောက်ဆုံးတင်ပြချင်ပါတယ်။ပြည်ခရရဲ့ပိုင်းကအသက်ခံရတဲ့ထိုင်းအထက်တန်းကျောင်းသူလေးရဲ့အမှုနဲ့ပတ်သက်လို့ဖမ်းဆီးခံထားရတဲ့မြန်မာလူငယ်၄ဦးရဲ့အမှုနဲ့ပတ်သက်ပြီးမြန်မာတန်ယုံဖက်ကကိုယ်စလဲတွေနဲ့တွေ့ဆုံခွင့်နဲ့ရှင်နေငါရန်ခွင့်ကိုအာဏာပိုင်တွေကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒီအခြေအနေနဲ့အကြီးအသေးအရင်ကဖြစ်ခဲ့တဲ့လိတ်ကျွန်းလူတက်မှုတရားရုံးကြားနာမှုအခြေအနေတွေကိုတော့မိုက်အေးအေးမှာကတင်ပြထားပါရရှင်။
36年1月，台一拆弹将军的第三个月的木内不得了，第六大的一批老干部的，在三安那个二十多年加马西的六月六号，人老庙马背停顿看那样了吧？拄着哈，台将军的个搭把的路，围看将，都要讲不离个咯。台安那边的事嘛，没那个比老开话嘞。这个内马罗，人马单有老他妈故意少少一个目的个，单位细度的呢，拄着也没把的对上个人家给比。
新年俺也回来，也该比撇交。搞么第一个是来都有撇的，过没五个表白嘞。比如也木我也木几种，俺们都那对对比了，把他们一个来呢，明白呢，对个也无多比较漂漂亮，俺那表来看见了，对个人家了啵呀，俺来看见了，俺嘛在哪里老多家嘛，就那种阿龙的，他那边表，明白呢，那比较阿里妈妈在那路也，哎，新年俺屋给下个礼拜，新年明白的新年，也他妈一个礼拜，你那新年俺屋啥样嘛，那么礼拜托我的，阿爹问起俺都。 เดี๋ยวพี่เอาไม่ไหวเลยนี่ผมมาบอกเอ็ดวิ่งจุดลาพี่เราตัวกันยาวเลยจันทร์เราคนดังไปอะไรจุดเราคนจุดเราเปล่าเลยแต่เรียนนี่เรียนทราบเรียนนี่มันแต่ยังจังใจให้ยันนี่เวชันเราตัวเรียนนี่เนี่ยละที่นี่เลยมันเนี่ยแต่การนักศึกษาเนี่ยนี่ตัวเชียงอยู่ที่ขับเคลื่อนละขณะพี่เราไอ้คลีเดียวตัวกันดาวตัวกันไม่เอาเลยตัวเป็นตัวอยู่ยังไม่มาแต่ยังว่าเลยสาเดียวเองสายสารเนี่ยป่าเลยที่เราแต่ยังที่อุลาทองกุลเนี่ยป่าเลยเราเป็นตัวอะไร
ทุกทีที่เห็นคันพี่สุดสวยขนาดยังเรตุรีฮะแต่สักชิ้นเนี่ยไม่พี่ดีเลยกลีดพี่จ้าบีที่มือฮะท่านนั่งมาพี่ป้อนกันเลยเลี้ยงมือลูกเบลูตั้งมือเนี่ยสุดสวยขนาดยังเรมีมาลุงเอรีฮะท่านนั่งเจ้าอย่างมือสีนี่ดาวก็ตุยอะไรสบีก็ไม่อุกาสบาร์เลยทุกคนเนี่ยเจ้าหนี้เลยดีว่าอย่าสีดาวอย่าเย่แต่เป็นน้ำมันสีนั้นทุกคนเนี่ยพี่ไม่เคยรู้จินตนาการเลย
ไทยนั่งมาปีกันเรื่องนี้ก็พี่ป้อนกันเลยเลี้ยงลูกตั้งมือก็รอที่จะมาล่าหน้าเสียเลี้ยนี่มาเสียงเจ้าชาลามาพี่ป้าเลยลูกตั้งมือเนี่ยสุดสวยขนาดยังเลยยามาลุงเอ็นอู้ฮะแต่เนี่ยเจ้าจ้าที่อาเห็นสังเกตอะไรบ้างที่มือเนี่ยปัตตาลูสามยันหน้าเสียสามยันหน้าป้าเลยคู่กันเสียวเลยเจ้าจิงก็รอก็สมัยที่อาอยู่สี่นี่ก็ติดจ้าทับีเสียงเจ้าชาเลยข้ามาทั้งคู่พี่เสียบุเนี่ย
เดี๋ยวแค่พี่สุดสวยขนาดยังดูเรื่องเลี้ยงผู้ด้วยยี่เวรสุบีจู่ๆเช่นนี้อู้อ่ะมีตั้งอาสุบาร์เลยแต่อยู่เนี่ยแต่รูปแบบที่ดีอ่ะเช่นนี้แต่แค่เนี่ยแต่ขันยาเช่นนี้ป้าบาร์เลยแต่รูปแบบที่ดีอ่ะเลยตัวที่เด็กค่ะที่ชีบาร์เลยรูปเดียวเลยอันนี้ที่ดีชีบาร์เลยไอ้เช่นเดียวเลยผู้ด้วยดีมาเลยแต่จะมุ่งสามีนั่นเราไม่เอาหรอกป่ะรูปแบบการรู้ที่ทะเลตรงเส้นกายเอาแก่เช่นนี้มาคลีดีที่จู่ๆมาเดี๋ยว
ုံဆောင်ရွက်တဲ့အနေအထားတွေအငယ်တွေ့ပါတယ်။တဘောကတော့ဘယ်မှလိုက်ပဲနဲ့မောင်ကဆုံးဖြတ်ထားပါတယ်။ဒါကြောင့်မို့ဒီလိုအဖွဲ့အစည်းတွေကနေပြီးတော့အငယ်တို့တင်ပြတဲ့ချက်တွေကိုအလေးနဲ့ထားမယ်။တရားရုံးမှာရှိနေတဲ့အမှုရဲ့ဖြစ်ပေါ်နေတဲ့လက်ရှိအနေအထားကိုအလေးထားမယ်ဆိုရင်ကလေးတွေဟာဒီအမှုကနေလွတ်မယ်လို့လည်းအငယ်ကြုံကြည့်ပါတယ်
။ထိုင်းနိုင်ငံတွင်းမှာလက်ကျွန်းလူတက်မှုကပြီးခဲ့တဲ့နှစ်စက်တင်ဘာလကဖြစ်ပွားခဲ့မြန်မာလူငယ်နှစ်ဦးကတော့တရားခဏ်နေအဖြစ်စွပ်စွဲခံရပြီးအမှုခုနှစ်မှုနဲ့တရားစွဲဆိုခံရပါတယ်ရှင်
။မအေးအေးမမင်းမြန်တင်ပြသွားတော့ပါရှင်။ VOA ကနေဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်နဲ့ဆက်သွယ်လို့ရတဲ့အတွက်ကတော့0932312955လေးကိုခေါ်ဆိုနိုင်ပါတယ်။စာတိုက်နဲ့ဆက်သွယ်လို့ရတဲ့အတွက်ကတော့ VOA မြန်မာပိုင်းအစီအစဉ်စာလိုက်သစ်တာအမ855ပဟိုစာလိုက်ကြီးရန်ကုန်မြို့ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို VOA ရဲ့ထုတ်လွှင့်ချိန်နဲ့တပြေးညီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို
burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ28ရက်ပုတ်တဘူးနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာသတင်းကဏ္ဍကိုနားဆင်ရမှာပါဦးကျော်စံသားရဲ့မြန်မာအရေးတုံသက်ချက်မှနားဆင်ရမှာတော့
ဟိုအရင်ရွေးကောက်ပွဲတွေတုန်းကဒီကျွန်တော်တို့မှတ်ပုံပြင်ပြရတယ်ဆိုလို့ရှိရင်သတ်မှတ်တဲ့မေးရုံတွေပါလဲပေးလို့ရတယ်ဒီခါပါအခုချိန်မှာ
ABSDF ကောင်းဆောင်ဟောင်းလည်းဖြစ်မြန်မာအရေးတုံသက်သူတူလည်းဖြစ်တဲ့ဦးအောင်သူညိမ့်ပါရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြသွားပါမယ်ခုတော့ဒီကနေ့ရဲ့ပတ်စင်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုထုတ်လင်းပေးပါမယ်ဒီတစ်ပတ်မှာတော့ရွေးကောက်ပွဲ Global Witness ရဲ့အစည်းအခမ်းစာအပါအဝင်အစိုးရပိုင်းသတင်းစာကိုအာဏာရပါတီကအတုံးချမဲဆွဲမှုစတဲ့အကြောင်းတွေကိုတင်ပြထားပါတယ်မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကတင်ပြထားပါတယ်ရှင်
မြန်မာမီဒီယာမြင်ကွင်းကတော့လူထုကြားမှာရည်ပန်းစားနေတဲ့ Global Witness အစီရင်ခံစာနဲ့ပတ်သက်တဲ့အကြောင်းအသက်၈နှစ်အရွယ်မိန်းကလေးငယ်တူတည်ဆုံးခဲ့ရတဲ့ပြဿနာနဲ့အစိုးရသတင်းစာတွေပေါ်မှာအစိမ်းအယောင်ဆက်လုံးနေတဲ့ကြန့်ခိုင်ရေးပါတီရဲ့အကြောင်းကိုဖော်ပြနေတဲ့သတင်းခရက်တွေကိုတင်ပြသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ကြောက်စိမ်းထုတ်လွှင့်မှုက2014ခုနှစ်တနှစ်ထဲမှာပဲအမေရိကန်ဒေါ်လာ31ဘီလီယံရှိတယ်ဆိုတော့ Global Witness အဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်သတင်းစာဂျာနယ်တွေမှာအဲ့ဒီအကြောင်းအရာတွေကိုအများဆုံးဖော်ပြခဲ့ကြသလိုလူတွေကလည်းစိတ်ဝင်စားကြတဲ့သတင်းလေးဖြစ်နေပါတယ်။များပြားလာတဲ့အဲ့ဒီပမာဏကအစိုးရရဲ့ကျန်းမာရေးအတုံးစီတီပညာရေးအတုံးစီတီထက်များပြားနေပြီးတော့ပြည်သူလူထုအနေနဲ့အကျိုးကျေးဇူးခံစားရမှုကနည်းပါးနေတဲ့အတွက်အဲ့ဒီကိစ္စမှာမြန်မာနိုင်ငံကပြည်သူတွေရဲ့ဘဏ္ဍာငွေတွေကိုအလွဲတုံးစားလုပ်နေတယ်ဆိုပြီးတော့သုံးသပ်နေကြပါတယ်။ကြောက်စိမ်းတစ်ခုတည်းတွင်အဲ့ဒီပမာဏနဲ့အစီရင်ခံစာထွက်ပေါ်လာတဲ့အတွက်မြန်မာနိုင်ငံလိုတည်ရန်စာတများပြတဲ့နိုင်ငံအဖို့တခြားအလွဲတုံးစားပြမှုတွေလည်းရှိနိုင်သေးတယ်ဆိုပြီးတော့ပြောကြသူတွေရှိကြသလိုပါဝင်ပတ်သက်နေသူတွေလို့ဖော်ပြထားတဲ့သူတွေဘက်ကလည်းနှုတ်ဆက်နေတာတွေ့ရတယ်ဆိုပြီးတော့စာဖတ်သူတွေဘက်ကမှတ်ချက်ပြုကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စူဇန်ရှာဖွေဖော်ထုတ်မှုတွေပြုလုပ်ခဲ့တာကြောင့်အဲ့ဒီအစီရင်ခံစာရဲ့နောက်ဆက်တွဲနောက်လာမယ့်ရွေးကောက်ပွဲမှာပြည်သူတွေအတွက်စစ်မှန်တဲ့အစိုးရကိုလိုချင်တယ်လို့အေယာဝတီသတင်းဌာနရဲ့အက်ဒီတာဖြစ်တဲ့ကိုရဲနီကအခုလိုသူ့ရဲ့အမြင်ကိုပြောပြပါတယ်
။တရားစာတဟိုသူ့ဖို့ရေးစီးပွားရေးရတဲ့ဟာလားအကျိုးမြတ်တွေဟာနိုင်ငံမှာတကယ်ကျူတာအဲ့လိုမျိုးပြန်ပြီးတော့ဟိုဟာပဲရှိသေးတယ်အခုကြောက်စိမ်းပဲရှိသေးတာပေါ့တကယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာဟာလားဟိုဟာ gas တွေရှိတယ်ဗောအဲ့လိုမျိုးရေနံရှိတယ်ပြီးတော့ပရမီယာကြောက်တံပရမီယာဟာဟိုတွင်းတွေပစ္စည်းအကုန်လုံးပေါ့ဗျာအဲ့လိုမျိုးဟိုတံပိုးရှိပါပြီဆိုတော့ဟာလားဒီဟိုဟာတန်စာတာတွေကနေပြီးတော့ရရှိနေတဲ့ချက်တွေအများကြီးလို့ကျွန်တော်ကယုံကြည်တဲ့ခါမှကြတော့အဲ့ဒီအကျိုးမြတ်တွေကလူတစုကောင်းစားသွားတာထက်စာလို့ရှိရင်တိုင်းကံလုံးမှာရှိတဲ့ပြည်သူအားလုံးကောင်းစားသွားအောင်လုပ်နိုင်တဲ့အစိုးရတရားမျိုးပေါ့နော်အဲ့ဒါကိုတိုးအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒီဂျုံမျိုးလုံးတဲ့အစိုးရတရားကိုလည်းဟာလားပြောလက်မိပါတယ
်နောက်ထပ်တင်ပြလို့တဲ့အကြောင်းကတော့အခုရက်ပိုင်းအွန်လိုင်းမှာပြန့်နှံ့နေပြီးတော့ဥပဒေအကြောင်းအရမေးခွန်းထုတ်စရာဖြစ်နေတဲ့အသက်ငယ်ရွယ်သူတွေပေါ်အတ္တမပြုကျင့်တဲ့ကိစ္စပဲဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းအသက်၈နှစ်အရွယ်မိန်းကလေးတဦးအထမပြုကျင့်ခံရပြီးတော့တည်ဆုံရတဲ့အကြောင်းဟာဒီတစ်ပတ်အတွင်းတုန်လှုပ်เสียရသတင်းတစ်ပုဒ်ဖြစ်ခဲ့ပါတယ်။ဒီလိုတက်ငယ်မရေမှုတွေများပြားလာတဲ့အချိန်မှာပြုကျင့်သူတွေကိုထိရောက်တဲ့ဥပဒေနဲ့အရေးမကြီးဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိလာခဲ့ပါတယ်။အဲ့ဒီအမှုနဲ့ပတ်သက်လို့လူမှုအဖွဲ့အစည်းတွေကမှတုန်လှုပ်ဖွယ်သတင်းတစ်ပုဒ်ဖြစ်နေပါတယ်။နောက်ထပ်တင်ပြလို့တဲ့သတင်းကတော့အောက်တိုဘာလ24ရက်နေ့ကထုတ်ခဲ့တဲ့နိုင်ငံပိုင်ကြေးမုံတဲ့မြမအလင်းသတင်းစာတွေရဲ့မျက်နှာဖုံးမှာဖော်ပြထားတဲ့ကောင်းစည်းနဲ့သတင်းဓာတ်ပုံတွေမှာတမရဦးသိန်းစင်ကိုကြန့်ခိုင်ရေးပါတီအလန်နီကင်ထားတဲ့ပါတီဝိစုံနေတဲ့အတူပါတီဝင်တွေကကြိုးစုံနေတဲ့ပုံကိုဖော်ပြပါတယ်ပြီးတော့အစိမ်းရောင်အောက်ခံမှာမိတိလာမျိုးနဲ့မိတိလာလွင်ပြင်တစ်ခုလုံးအစိမ်းရောင်လွင်ပြင်ဖြစ်ရမယ်ဆိုတဲ့စကားကိုလည်းရေးသားဖော်ပြထားပါတယ်အ ဲ့ဒီဖော်ပြချက်ကြောင့်သတင်းလောကမှာရောစပ်ဖတ်သူတွေရဲ့ကြားမှာလှုပ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။မဲဆွယ်ကာလမှာပါတီတစ်ဖက်ဖက်ကိုလိုက်ပါပြီးတော့ရေးသားထားတာကြောင့်ရောချမှတ်ထားတဲ့စည်းကမ်းတွေကိုအစိုးရပိုင်းသတင်းစာကပဲစတင်ပြီးတော့ဖောက်ပြစ်လိုက်တယ်လို့သတင်းစာနယ်ဇင်းလောကမှာဝေဖန်တယ်ညံခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ BNI တိုင်းရင်းသားသတင်းဌာနရဲ့တာဝန်ခံတဦးဖြစ်တဲ့ဦးစင်လင်းကအခုလိုပြောပြခဲ့ပါတယ်
။အခုဖြစ်နေတာကတော့အတိုက်ခံပါတီကြီးက NLD ကအနည်းအဲတော့ထပ်ခံမှုတွေပါတီကအစိမ့်ဆိုပြီးတော့အခုလူတွေထဲမှာအစိမ့်နဲ့အနည်းဒါကိုဒါတင်ခဲ့တာပြပြီးတော့ကျန်ဆိုင်ပြောနေကြတာပေါ့လေဆိုတော့အဲ့လိုအခြေအနေမျိုးမှာအစိုးရရဲ့သတင်းစာတစ်ဆောင်ကနေပြီးတော့အစိမ့်အောင်နဲ့အဲ့ဒီလိုသူတို့ကဒါမဲဆွယ်တဲ့အနေနဲ့ကမ်ပိန်းလုပ်လိုက်တာပဲဆိုတာကိုတာမန်ဒါလူထုတွေတောင်သိကြတယ်เนาะဒီတော့ဒါတွေကတတ်မှတ်ထားတဲ့အင့်ဝတ်တွေစာနေနဲ့เนาะကြည့်တဲ့အခါကျတော့ဒီဟာကအများကြီးလိုရနေတာပေါ့ဘာကြောင့်လဲဆိုတော့ဒီလိုဒီပါတီတွေရဲ့ဒီမဲဆွယ်မှုဟာနိုင်ငံတော်ပေါ့ပါကျန်နေပတ်သက်တဲ့ဟာနိုင်ငံတော်ပိုင်နဲ့ပြည်စီနိုင်ငံတော်ပိုင်နဲ့ရင်းယထာစသည်မှာအလုံးစုံဒါသုံးခွင့်မရှိဘူးဆိုတာသူတို့ခုတွေရပြဋ္ဌာန်းသားမှာတော့ရှိတယ်ဒါကြောင့်မလို့ဒီအချက်နဲ့ကြည့်ရင်လည်းဒါကအဲသူတို့ဥပဒေချိုးဖောက်တယ်လို့ပြောလို့ရတာပေါ့
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့အခုဒီဘက်မှာအဲ့ဒီကြောက်စိမ့်ထောက်လုံးနဲ့ပတ်သက်တဲ့အစီရင်ခံစာမဲဆွယ်စီဝင်ရေးဆင်းတဲ့တဲ့တွေပြီးတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်ထိတ်တန်းတာဝန်ရှိဝန်ကြီးတဦးကမဲဆွယ်စီဝင်ရေးပြုလုပ်ရမှာကျန်ငွေတောင်းတငွေဆက်ကူတွေကိုအုပ်လိုက်ငွေငှက်ပေးနေတဲ့ရုပ်ပုံတွေကိုလူမှုမီဒီယာတွေပေါ်မှာဖော်ပြနေတာကိုအများကစိတ်ဝင်စားနေကြတယ်ဆိုတာကိုတင်ပြရင်းနဲ့ညီကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရပါရှင်ခရော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်အလဲပါမြန်မာနိုင်ငံအနာဂတ်အတွက်အင်မတန်အရေးကြီးတဲ့ရွေးကောက်ပွဲကျင်းပဖို့ဤကလချင်းထိပြန်ပြင်မရနိုင်တော့တဲ့မဲစင်မာရွင်မှုတွေကြောင့်ပြည်သူတချို့ရဲ့မဲပေးခွင့်ဆုံးရှုံးကြရမှာဖြစ်တယ်လို့ရွေးကောက်ပွဲရလတ်မှာပါရိုက်ခတ်မှုတွေရှိလာနိုင်တဲ့အခြေအနေရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပါဝင်ရှင်းပြန်ကြမယ့်အမှတ်လောင်းတွေနိုင်ငံရေးပါတီတွေကပိုးပြီးထိထိရောက်ရောက်ပြောပြပြောဆိုတင်တယ်လို့တိုင်တန်အရေးယူတာတွေလုပ်တင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။1990ပြည့်ရွေးကောက်ခံပြည်သူကိုယ်စားလှယ်လောင်း NLD ဘဟုကော်မတီဟောင်းဦးစောနိုင်နိုင် ABSDF ကောင်းဆောင်ဟောင်းဒီကမှာရှင် ABSDF ကောင်းဆောင်ဟောင်းမြမအရေးသုံးသက်သူဦးအောင်သူငိမ့်တို့နဲ့ဦးကျော်စန္ဒဆွေးနွေးသုံးသက်ထားပါတယ
်ပထမဆုံးမြင်တာကတော့အခုရွေးကောက်ပွဲကျင်းပဖို့လှုပ်လာတဲ့အချိန်မှာမဲမမှန်ကန်မှုပေါ့လေမစမာမှုလို့တော့ကျွန်တော်လောလောဆယ်မှာကင်မွန်မတက်ချင်းသေးပါဘူးမဲဆင်းရင်မှားရင်မှုဘယ်တော့တောင်မှားတယ်လဲဆိုရင်အပြင်းမှားရောက်နေတဲ့မြန်မာပြည်သူတွေကိုကြည့်မယ်ဆိုရင်ထိုင်းမှာအနည်းဆုံး2သန်းကျော်လောက်ရှိတဲ့ကွန်သူကြီးတို့အများကြီးစီးပါလိမ့်မယ်အဲ့ဒီထက်မှာ600လောက်ပဲကျူတင်မဲပေးပိုင်ခွင့်စီးရင်မှာပါပြီးတော့400ကျော်လောက်ပဲမဲပေးခွင့်ရရှိခဲ့ရဆိုတာအင်မတန်မှစိတ်မကောင်းစရာဝန်းနေစရာကောင်းတဲ့ကိစ္စဖြစ်ပါတယ်အလားတူတော့ပဲမြန်မာနိုင်ငံတွင်းမှာလာတဲ့ local migrants တွေပြည်တွင်းမှာပဲကိုယ်အိမ်မှာမနေဘဲတခြားနေရာမှာသွားအလုပ်လုပ်နေတဲ့လူတွေရဲ့မဲစင်းမပါမှုဟာလည်းပဲအလွန်ဆိုးဆိုးရွားရွားဖြစ်နေဆိုတာတွေ့ရပါတယ်။ဆိုတော့ဦးနိုင်နိုင်များတစုံတရာပြောချင်ပါကြာဒီမှားယွင်းမှုနဲ့ပတ်သက်ပြီးဘလောက်မှားတယ်ဆိုရဲအမှားဘူးပေါ့လေ
။ဟိုမဲစင်းမှားတာကတော့ကျွန်တော်တို့မကြုံဘူးတော့အောင်မှားတယ်ကြာ။ပြီးခဲ့တဲ့ဂျပန်ရုပ်ောက်ပွဲတွေကလည်းရုပ်ောက်ပွဲတခုလုပ်တာပါလေ။အဲဒီမှာလည်းဆန္ဒနယ်မြေ40ကျော်တော့ရှိတာပဲ။ဒါလည်းအဲ့လိုကြီးမှားတာမရှိဘူးဗျာအခုမှချူချူချာချာဗျာဒီမဲစင်းရင်မလုတ်ခင်ကာလလေးမှာဒီလုံးကျတကောင်စင်းတကောက်ကျဥစ္စာကြီးကိုတေးချာလုတ်ကြဗျာကောင်းအိမ်ဆိုင်ရရောက်စစ်သေးရပါဗျာလုတ်တာပေါ့ဗျာလူဦးရေစင်းရင်အင်းတော်စုစင်းရင်လေတေးချာလုတ်ပြီးတဲ့အခါမှာမကြဘူးနောက်တော့ခဏလောက်ခါမဲစင်းဆိုတာပေါ်လာတယ်မဲစင်းပေါ်လာတဲ့အခါမှာဒီလိုမှားတဲ့ဥစ္စာကြီးကျတော့ဟာဒါဘာကြောင့်မှားတာလဲဆိုတဲ့ဥစ္စာဘယ်လို့မှပြောလို့မရဘူးဗျာအဲ့တော့ဒီဥစ္စာကသမယုဇ္ဇမှားတလားကရလိကအဲ့ဒါဒီခေတ်ကြီးမှာဗျာဒီပညာတို့ဟာဒီစနစ်ကွန်ပျူတာကိုအသုံးပြုရတယ်ဗျာကရလိကအဲ့ဒါဆိုတဲ့ဒီသရေစကြီးမှားစရာကြီးမရှိဘူးဗျာသူဆိုလည်းဒီဥစ္စာကြီးမှားရတယ်ဆိုတာကမှားအောင်လုပ်လို့မှားတာပဲလားဆိုတဲ့သံပြဝင်စရာကိုကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာဦးအောင်သူငယ်ဒီလိုမက်စရင်ဟာအဆက်မတန်မှားယွင်းနေမှုကြောင့်ဖြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့အလားအလာတော့ဘယ်လောက်ထိထိခိုက်စေမယ်ထင်ပါလဲဒီလိုမှားယွင်းမှုက
ဟိုအရင်ရွေးကောက်ပွဲတွေတုန်းကဒီကျွန်တော်တို့မှတ်ပုံပြင်ကြရတယ်ဆိုလို့ရှိရင်သတ်မှတ်တဲ့မဲယုံတွေပါမဲပေးလို့ရတဲ့အနေထားပါအဲ့တော့အခုချိန်မှာကြတော့ဒီမဲစင်းနဲ့မှပါတဲ့ဒီမှာပဲမဲပေးခွင့်ရှိမယ်ဆိုတဲ့အမျိုးကန့်သတ်ချက်တစ်ခုလုပ်လိုက်ပါတယ် လုံးလိုက်တဲ့အခါမှာကျတော့အခုကမဲစီရင်ထဲမှာပါမပါဆိုတဲ့ကြေညာပို့ပြီးတော့အရေးကြီးသွားတာပေါ့နော်တော့အဲ့ဒီထားမှာကျတော့အခုကျွန်တော်တို့မှားယွင်းနေရလဲအများကြီးတော့ရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာလည်းဒီလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတာရှိပါတယ်အထူးသဖြင့် IFES လို့ခေါ်တဲ့ဒီ American ခြေကစိုက်အဖွဲ့တွေနဲ့လည်းပေါင်းပြီးလုပ်ပါတယ်ဒါပေမဲ့ဒီအဖွဲ့အစည်းတွေဘက်ကနေပြီးတော့ဟိုဒီကိစ္စတွေနဲ့ပတ်သက်လို့သုံးလုံးတစ်ပါးသားမှမပြောဘဲရှိနေတယ်ဆိုတော့နောက်တစ်ခါကျတော့ရွေးကောက်ပွဲကော်မရှင်ဆိုလိုက်ဒီမဲစီရင်နေပါတာနဲ့ပတ်သက်လို့တောင်းဝန်ခံမှုကတော်တော်အားနည်းတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့မဖြစ်လာနိုင်လဲဆိုတဲ့အခါကျတော့ရွေးကောက်ပွဲနေ့ဒီမှာလူတွေကနာမည်မဲစီရင်နဲ့မပါတာလို့အခုတခါကျတော့နောက်မဲပေးခွင့်သက်ပြီးကံကပ်ပြားတွေဆက်ထုတ်ပြီးရဲ့ဆိုတဲ့အမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကလည်းထပ်ပေါက်ပွားမှုတွေဖြစ်လာနိုင်ပါတယ်အဲ့တော့အများကြီးအငင်းပွားကြရတယ်ရှိတယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့အဲ့တော့ကောင်သူကြီးပြောသွားသလိုပဲကြိုတင်လက်မှတ်တွေထုတ်ပေးမယ်ဆိုတော့အဲ့ဒီလက်မှတ်ထဲမှာလက်မှတ်ကန်ဆောင်သူရဲ့ identity ဘာမှမပါဘူးရဲ့ဓာတ်ပုံတွေပါတယ်ဆိုတော့ဒီတိုင်းသူတို့တိုက်တဲ့လူကိုထုတ်ပေးပြီးတော့ပြီးကျင်သလိုပေးရဆိုတာမျိုးလည်းဖြစ်လာနိုင်တယ်ပေါ့ခင်ဗျာဒီမှာနိုင်နိုင
်မဲစရင်ကပါတဲ့သူတွေကမဲသွားပြီးတဲ့အခါမှာမဲယူမှာသူကြရမယ်အထောက်အထားကသူရဲ့မှတ်ပုံတင်ကြရုံတော့တည်းဘူးတစ်ခါကျတော့ဒီဥစ္စာကိုမထုတ်ပေးနဲ့မှတခါလေကပ်ပြားကိုကပ်သွားထုတ်ဒါပေမဲ့ဒီသွားထုတ်တဲ့လုပ်ငန်းတစ်ခုပို့လို့သွားမထုတ်တဲ့ကိစ္စရလည်းရှိတယ်အဲ့တော့ခုခါပြန်ကြားတာကတီးကြတော့မဟုတ်သေးဘူးလားဟောဒီအဲ့ဒီကပ်ပြားမဲပြေးသူကပ်ပြားမထုတ်သေးတော့လည်းပဲတဲ့တခါဖတ်ဖို့ဒီရှိရပါလေဆိုတာပြောတာဝိဝါကျတွေကွဲတာပေါ့လုတ်တဲ့လုပ်ငန်းတွေကအကုန်လုံးရှုတ်ချွေးတာတဲ့ခါတော့မှားပြင်းမှုတွေမကဘူးဒါကိုမှားပြင်းမှုကိုအများထုတ်ပြီးတော့မတရားလုပ်တဲ့ကိစ္စတွေကိုအခွင့်အလမ်းပေးသလိုဖြစ်နေတယ်ကွာအဲ့တော့ဒီဥစ္စာကလုတ်ထုတ်လုတ်ပြီးလုတ်တဲ့ကော်မရှင်တွေနဲ့မူဝါဒချရတဲ့လူတွေမှာအများကြီးတာဝန်ရှိတယ်ကွာအရင်ပြောဒီရေကောက်ပွဲကျတော့ရှုတ်ချွေးပူတည်မှုတွေဖြစ်ပေါ်နေတာတော့သိကြနေပြီကွာ
ဟုတ်ကဲ့ဦးနိုင်နိုင်ကဒီဟာမှားယွင်းတဲ့အတွက်ကြောင့်မသမာမှုတွေဖြစ်လာတယ်ကျွန်တော်စဉ်းစားမိတာမသမာမှုဖြစ်စေခြင်းလို့အများတမင်မှားလေသလားဆိုပြီးတော့လူတော်တော်များများတွေ့ကြပါတယ်အဲ့ဒါကိုကွန်သင်းဘယ်လိုကြားပါလဲခင်ဗျာဘယ်လိုထင်လဲအေ
းကျွန်တော်အမြင်ကတော့ဒီကိစ္စကိုတမင်တကာပေါ့နော်ပထမမှုကိုဖန်တီးကြလို့ဒီလိုလုပ်ကြလို့ကျွန်တော်မယူဆဘူး။ဒါဖြစ်လို့ကျွန်တော်ဒီလိုပြောတဲ့ဆိုတော့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းပြီးလုပ်နေတာလည်းရှိတယ်ပေါ့။အဲ့တော့နောက်တစ်ခါကျတော့ကျွန်တော်ဖတ်ရတဲ့ဒီဟိုဒီတရေတစ်ခုပေါ့ဗျာ။ဆိုတော့အဲ့မှာဘာပြောရလဲဆိုတော့ဒီအောက်ခြေမဲရုပ်ကြီးကတင်ပြီးတော့သူတို့ရက်ွက်ထဲမှာအမှန်တကယ်ရှိတဲ့စီးရင်းကိုတင်ပေးလိုက်ပါတယ်။ဆိုတော့တင်ပေးလိုက်တဲ့အခါမှာကျတော့တကယ်မှာကဒီ IFES အကြံပြုတာကကျတော့အခုပုံစံ66မြေဆောင်6လေးပေါ်တဲ့ဒီကျွန်တော်တို့ဒီခုကြီးကြပ်ရေးမှာရှိတဲ့စီးရင်ကိုပဲအတည်ယူဖို့ဆိုပြီးတော့အတည်ပြုတော့ဗျာဆိုတော့အဲ့ကလာပါပဲတစ်ဖက်မှာအဖားရွေးနေရပို့ပို့ပြီးတော့ရွှေ့ရွှေ့ပြီးလာတယ်နောက်တစ်ခါနီးပညာပိုင်းဆိုင်ရာပြဿနာတွေမှာလည်းကျွန်တော်တို့ဟိုစာရိုက်မှုဘာလို့ကိစ္စတွေမှာ subcontract ပေးလိုက်တာတွေကိစ္စတွေမှာတော်တော်များများပြဿနာတွေရှိပါတယ်ဆိုတော့အဲ့တော့ဟိုကျွန်တော်မြင်တာကတော့တမိတကာဖားရွေးတာတဲ့ဆိုင်ကျွန်တော်တို့ကဟိုဘာခေါ့လဲပင်ကိုပါဟိုကချိုးရရဲ့ကဏ္ဍအစီအစီပါဒီလိုအားနည်းချက်တွေကြည့်လို့အခုချိန်မှာပေါင်းစုံပြီးတော့ပေါ်ပြလာလို့ကျွန်တော်ပူစီစားတယ
်။ဟုတ်ကဲ့။ဦးနိုင်နိုင်တဲ့သဘောထားလည်းသိချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့
။အရှင်းရှင်းပြောလို့ရှိရင်ဒီမဲစရင်မဲဆန္ဒပေးမဲ့လူရဲ့စရင်ကိုလုပ်တဲ့လုပ်ငန်းကဘာမှရှုပ်ချွေးတာမရှိဘူးဗျ။ဘန္ဒာရီငွေတွေလည်းဒေါ်လုပ်ငန်းကရှိတယ်။တော်တော်ပြင်ရတဲ့ကုမ္ပဏီတွေရှိတာကိုရကုလသမဂ္ဂတို့နေရာကြီးရှားအဖွဲ့စီတဲ့ကုမ္ပဏီတွေရှိတယ်။အဲဒီမှာရုံးလုပ်ငန်းကလည်းခက်ခဲဘာမှလုပ်ပြရမရှိတဲ့ဥစ္စာကိုတော့ရှုပ်ချွေးအောင်လုပ်တဲ့ဥစ္စာကဒီချုပ်ထရောင်းလို့တာဝန်ရှိတဲ့ကော်မရှင်ကလူရဲ့လုံးရီကရီအမှန်ညံ့ဖြစ်လို့လားဒီလိုပြောလို့လေဒီကဒီခြားကိစ္စတွေသူလုပ်နေတာပဲလေချုပ်ထရောင်းတင်းကဘာကြောက်ရွံ့တယ်လဲဆိုတော့သံတမန်ပြည်ပြည်ချစ်နေတယ်က
ဟုတ်ကဲ့တလောက်တောင်ညံ့သလားဆိုတာကျွန်တော်လည်းပဲအမြဲတမ်းမေးနေတဲ့ကိစ္စပါစည်ရင်တော့မှအောင်မလုပ်နိုင်ဘူးဆိုတဲ့ပုဂ္ဂိုလ်ဟာရေကောက်ပွဲကော်မရှင်ကဘယ်နဲ့လုပ်ပြီးတော့ဒီလူကိုဥက္ကဋ္ဌခံရတယ်ဆိုတော့အဓိကမေးစရာဖြစ်ပါတယ်ဒါဖြင့်သူတို့ဟာတမင်တကာလုပ်တယ်ဆိုရင်လည်းပဲကိုအောင်သူကြီးပြောတဲ့နိုင်ငံတကာအတိုင်းအတိုင်းဘာလုပ်နေတယ်ဒီလူတွေမြန်မာနိုင်ငံအခုရွေးကောက်ပွဲကိုကြည့်ရတာသူရဲ့သဘောထားဟာတကယ်အမှန်အတိုင်းဖြစ်စေခြင်းနဲ့ဆန္ဒရှိရလားကျွန်တော်ဒီဘက်ကအမေရိကကမြန်မာအရေးတွန်းကျင်တဲ့ပညာရှင်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ကြားခဏမေးဖြစ်ပါတယ်သူတို့အရင်ကလို့ free and fair elections ဖြစ်ရမလို့မပြောတော့ဘူး inclusive တို့ credibility တို့ဒါ transparent တို့ရှောက်ပြောလာရတယ်အဲ့ဒါကိုမေးကြည့်တော့တချို့ကဘာပြောလဲဆိုရင်free and fair လို့သုံးလို့မှမရတာတဲ့သူကဖွဲ့စည်းပုံမှာအားနည်းနေတာနောက်ပြီးတော့ဒါဘာသမ္မတကိုရွေးချယ်ခြင်း qualifications ကိုပိတ်ပင်ထားတာစစ်တပ်ကအနာအများကြီးယူထားတာဒီကိစ္စတွေကြောင့် level playing field မဟုတ်ဘူးဆိုပြီးတော့ဒါ free and fair မဆုံးမနဲ့ပုံပြီးမှန်ကန်တဲ့အသုံးနှုန်းဖြစ်တာကိုချော့ပြီးတော့သုံးရလို့ပြောကြပါတယ်ဆိုတော့အခုကိစ္စမှာလည်းဒီ American က ISES ကဒီဖွဲ့တွေကဘာဖြစ်လို့ဒီကိစ္စကို မှန်ကန်အောင်မလုပ်နိုင်တာလေဒီအမှားရင်းကိုဘာကြောင့်ပြင်းပြထန်ထန်ထောက်ပြီးမပြောကြတယ်လဲဆိုတာမေးစရာရှိပါတယ်ကိုသူကြီးဘာပြောချင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာကတော့ခုနဟိုဥကျော်သားကပြောသလိုပါပဲသူတို့အနေနဲ့ဒီကိစ္စတွေမှာဟိုအချင်းချင်းလည်းပါဝင်ပတ်သက်နေတယ်ခုနလို contract တွေရမုံငွေတွေအများကြီးဒီနေ့ဒီဆိုင်လည်းရှိပါတယ်ဘာဖြစ်လို့အခုချိန်မှာတို့ကနှုတ်ဆက်နေတယ်လဲဘာလို့မပြောသလဲဆိုတော့ကျွန်တော်လည်းမေးဖို့ထုတ်ချင်တယ်ဒီကောင
်ဆိုတော့အခုလို့ဖြစ်လာရင်ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲပြီးတဲ့အခါမဲကူရောရေတွက်တဲ့အခါရောဒီလူတွေမှန်မှန်ကန်ကန်ရေတွက်နိုင်ပါမလားကျွန်တော်တော့သံတရားရှိရယ်ခုနိုင်နိုင်ဘယ်လိုသဘောပါလဲ
အရင်ခွန်ကူက90တော့မဲရတဲ့တော့ရိုးစင်းပါတယ်သက်ဆိုင်ရမဲရုံရင်တွက်တော့ကုစလေရဲ့မဲရုံကုစလေဒီအရှိမရေရတဲ့ပေါ့ဗျာစင်ဒီယာလုပ်တယ်ပေါ့ဗျာပြီးလို့ရှိရင်မြင့်တဲ့ကော်မရှင်ပေါင်းနေပေါ့ဗျာဒီလိုရှင်းရှင်းလေးလေးလို့တော့အခုတော့လည်းပဲဒီမှာမဲရုံကုအသီးသီးမှာတော့တွက်တော့ကုစလေမဲရုံကုစလေဒီရှိကြပါတယ်ကုစလေမဲယူတဲ့အခါမှာမဲပြားကိုတတ်မှတ်တဲ့အခါမှာမဲပြားတိဝန်ရပြောလို့ပေါ့ဟိဒါတေဝေမဲပြားဖြစ်တယ်ပဲမဲဖြစ်တယ်ဆက်တတ်မှတ်တဲ့အခါမှာလည်းသက်သက်နာဖြစ်လာနေတယ်ပေါ့ဒါပေမဲ့အလုံငန်းတစ်ခုကိုချုပ်တင်ပြီးတော့နမိတ်ထွက်တာတို့ဟိုမနစ်ကမလို့ရှင်ဘူးဗျဒါပေမဲ့အချိန်ကကြတဲ့စရင်အင်းတော်မှားနေလို့ရှိရင်ကျန်တဲ့ကိစ္စတွေမှာလည်းပါရင်မှုဖြစ်ဖို့ဆိုတာအခွင့်အလမ်းများတယ်လို့ပဲကျွန်တော်ယူဆပါတယ်
ဟုတ်ကဲ့တကယ်လို့များအဲ့လိုဆက်လက်ပြီးမှားလာခဲ့ရင်အခုကူညီတဲ့နိုင်ငံတကာဖွဲ့တွေစောင့်ကြည့်အဖွဲ့တွေကဘယ်လောက်ထိတတ်နိုင်မယ်ထင်ပါလဲကောင်သူကြီ
းဟုတ်ကဲ့ဟိုနိုင်ငံတကာဖွဲ့စည်းတွေဘက်ကတော့ဒီရွေးကောက်ပွဲမှာဟိုသူတို့မြင်တဲ့အတိုင်းပဲညှတာတယ်သို့မဟုတ်ရင်လည်းပွင့်လင်းမှုရှိတယ်စသဖြင့်ဒါတော့ပြောနိုင်ပါတယ်ဒါပေမဲ့ခုနပြောသလိုပဲကျွန်တော်တို့ဟိုသူတည်စနာလုပ်ငန်းမှာပြောရင်ကျွန်တော်တို့ baseline data လို့ခေါ်တဲ့အခြေခံအချက်လက်တွေကမှားနေမှာဆိုရင်အဖြေထုတ်တဲ့အခါမှာနောက်ဆုံးကိုမှားနေတဲ့ပြဿနာရှိပါတယ်ဆိုတော့အဲ့တော့ခုနပြောသလိုပဲအခုအခြေခံဘယ်ပြင်းနေတာသာလို့မှားတဲ့ဆိုရင်ကျွန်တော်တို့ကဘယ်အခြေခံပေါ်မှာယူပြီးတွက်မှာလဲဘယ်လိုမျိုးတွက်မှာလဲဆိုတဲ့ဟာကနောက်ပိုင်းပြဿနာတွေအများကြီးရှိနိုင်တယ်လို့ဆိုပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်မဲ့လားလားပြန်ပြီးတော့တက်မှတ်အောင်မှန်မှန်ကန်ကန်ပြည်သူတွေရဲ့တသက်မှတစ်ခါအင်မတန်အရေးကြီးတဲ့ရွေးကောက်ပွဲပါဒီပွဲဟာဒီဟာမှာမှန်မှန်ကန်ကန်ဖြစ်အောင်ပြည်သူတွေရဲ့သဘောထားဆန္ဒအမှန်တကယ်ပေါ်လာအောင်ပြန်လည်ဆောင်ရွက်နိုင်မဲ့နည်းလမ်းကိုတွေးမိပါလား
ဟုတ်ကဲ့အခုလောလောဆယ်မှာတော့ကျွန်တော်မတွေ့ဘူးခင်ဗျာအခုလောလောဆယ်မှာတော့ဒီလက်ပြင်းနေဖန်ကောင်လို့ပြောဆိုရင်ဆက်ပြီးအခြေယူရအောင်ပဲသဘောလည်းရှိပါတယ်အဲ့တော့တချို့ပါတီတွေကလည်းဒီဘက်ကိုရှေ့ဆိုင်နေတယ်ဆိုတဲ့ဟာမျိုးလည်းပြောနေကြတာရှိပါတယ်နောက်တစ်ခုကတော့ဒီအခုပါတဲ့ NLD အပါအဝင်ပေါ့နော်ကျွန်တော်တို့ပါတီတော်တော်များများကဒီကောက်ပွဲကော်မရှင်နဲ့ပတ်သက်လို့လက်ပြင်းနေနဲ့ပတ်သက်လို့ပေါ့သူတို့အနေနဲ့ဟိုကျွန်တော်ထင်တယ်ဒီချက်ပို့ပြီးတော့ဟိုပြောစင်ဆိုစင်တယ်လို့ထင်ပါတယ်တော်သူတွေလည်းဝေဖန်ပြောဆိုတာတွေကျွန်တော်ကြားရတယ်နေတယ်လို့ပြောတ
ာဟုတ်ကဲ့ဦးနိုင်နိုင်ကဘယ်လိုသဘောပါလဲဒီအမှားအယွင်းတွေတကောက်ပွဲပြီးတဲ့အခါမှာဖြစ်လာနိုင်တဲ့အမှားအယွင်းတွေအထိတကယ်လို့အဲ့လိုမှားလာခဲ့ရင်ပြန်လဲပြုပြင်နိုင်မဲ့နီးလန့်ကိုရှိပါလားဦးနိုင်နိုင်ဒီတိုင်းပဲလက်ပိုက်ကြည့်နေလိုက်ရတော့မှလားတူတူ
ကျွန်တော်ပြောတာကျွန်တော်ထင်တာတော့ဒီအခုရှုပ်မှနောင်ရှင်းဆိုတဲ့သဘောမျိုးပေါ့ဗျာဟုတ်လားအခုရက်ဘာရှုပ်ထင်းလို့ရှိရင်နောင်ကပြန်ပြင်ဖို့တော့အခွင့်အလမ်းတော့သိမရှိတော့အချိန်ကာလတိတူတောင်းမိကြဒီမဲဆွေးကြီးနေရာတပြီလုံးမှာအဲ့လိုမှားနေတဲ့ဥစ္စာတွေရှိတဲ့ခါကျတော့ဒီဥစ္စာကိုပြန်ပြင်ဖို့ကတော့ကျွန်တော်မမျှော်လင့်နိုင်တော့ဘူးဖြစ်လို့ပဲစကားသွားမလို့ထင်ရပါတယ်အဲ့ဒါတတိကတာဝန်ရှိတဲ့ဒီမဲရွေးကောက်ပွဲမှာပါဝင်ကြတဲ့ဒီနိုင်ငံရေးပါတီတွေအနေနဲ့ကတော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပို့ဦးတော့လေပြောဖို့ဆိုတာဝန်ရှိပါတယ်ဒါပေမဲ့ဘယ်လိုလုပ်ရမလဲဆိုတော့ဒါတော့ကျွန်တော်တော့မသိဘူးခင်ဗျာကျွန်တော်ညံ့လို့လာတော့မသိဘူး
ဘုံကုန်ညောပါပြောချင်ပါလေအဲ့တော့ပြန်လဲအဖတ်ဆင်နိုင်မဲ့နီးရှိပါသလားပြည်သူတွေဟာဒီလိုမတော်မတရားမမှန်မကန်ဖြစ်သွားတာကိုလက်ပိုက်ကြည့်နေလိုက်ရတော့မှလားခင်ဗျာ
ကျွန်တော်တို့ရေဒီယိုအတွက်တော့နီးလားမရှိပါဘူးဒါပေမဲ့ဒီရွေးကောက်ပွဲကာလတွေမှာစောင့်ကြည့်နေလိုက်အဖွဲ့တွေရှိပါတယ်ဆိုပါတီတွေဘက်ကရောဒီအရက်ဘက်အဖွဲ့ကြီးတွေဘက်ကရောနိုင်ငံတကာဘက်ကရောပေါ့ဆိုအဲ့တော့အတတ်နိုင်ဆုံးတော့ဒီရွေးကောက်ပွဲအရက်တွေမှာဘယ်လောက်ကြီးမြင်ရတာဖြစ်တယ်ဆိုတာမျိုးတော့စောင့်ကြည့်နေလိမ့်မယ်ထင်ပါတယ်ဆိုကျွန်တော်တို့များများကြီးအော်နာလည်းမလို့တော
့မသိပါဘူးသွားရရှင်ခင်ဗျာတိုင်းပြည်မှာဒီလောက်အရေးကြီးတဲ့မဲစင်းစုပ်ပြတ်သက်နေအောင်ဒီလိုမှားရင်ရတဲ့ကိစ္စဟာလောက်ကန်ဆောင်ရွက်သူတွေရဲ့အရေးချင်းညံဖျင်းမှုကြောင့်ပဲလားဒါမှမဟုတ်ထင်းတလို challenge နိုင်ဖို့အတွက်တမင်းမှားအောင်များလုပ်ကြလေသလားဆိုတာကိုတော့သွားရရှင်တွေကိုယ်တိုင်ပဲတွေးချင်းကြပါလေအောင်လို့ပြောကြရင် group အစီအစဉ်ကိုညီကုန်းချုပ်လိုက်ပါစီခင်ဗျာကျေးဇူးတင်ပါတယ
်ဥကျော်စန္ဒရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်ခုတော့မြမတခွင်အလဲပါဆိုင်ကယ်ကိုအဓိကထားကြတဲ့မန္တလေးမြို့မှာဆိုင်ကယ်တွေကိုစတန့်ထွင်မောင်းကြတဲ့လူငယ်အဖွဲ့တွေကိုလူသွားလူလာရှင်တဲ့နေရာတွေမှာတွေ့မြင်ရတတ်ပါတယ်ဆိုင်ကယ်ဘိန်းကစားတယ်လို့သူတို့ပြောတဲ့စတန့်ထွင်မောင်းလာဟာအသက်အန္တရာယ်များလာပေမဲ့လူငယ်တွေကတော့သူတို့ဝါသနာကိုမစွန့်လွတ်နိုင်ကြပါဘူးဒါပါကြောင့်လဲဆိုတာကိုမြမတခွင်အစီအစဉ်ကနေကိုထက်အောင်ကတင်ပြထားပါတယ်
Sangay Miu Ro Lo Kuna Pan Ma Tinsa Kho Wajin Khanyare Mandali Miu Ma Sejo Dei Yue Lungay Miya Su Wa Turiye Ale Cheni Ma Sangay Stan Lo Kho Re Sangay Beng Sa Jin Go Oksu Lai Pue Biro Gzali Si Jawa Re
Viva Rigaro Kulo Sangay Beng Sa Ra Go Ame Bibi Me Lungay Rigaro Di Gza Ni Go Kong Kong Me Me Ni Chai Ni Se Ba
Miwa Ya Da Mung Du Bao Da Jo Wana Yen Ba Lu Bo No Yu Du Lu Su Jino Sa Biyo So Ke Ya Ba Ho
ဆက်ဆော့တော့ကျမဘယ်လိုခက်ခဲနေတဲ့အဓိကရင်ဆန်းလဲအဲခက်ခဲရများပဲကျွန်တော်တို့ဘာလို့မှမလုပ်တတ်တော့ရှေ့ကအကူကြီးဆော့ရအောင်ကြည့်ပြီးတော့ဗောနော်အဲဒါလိုက်ဆော့ရင်းနေရနေပြီးတော့ဖြည်းဖြည်းချင်းပဲကြားသွားကြတာဗောနော်အဲ့လိုမျိုးပါပဲကျွန်တော်တို့စဆော့ရမှာဆိုဗောနော်ဒီကျွန်တော်တို့ကမိဘတွေယုံကြည်ပါအောင်ကျွန်တော်တို့ဘာမှမလုပ်နိုင်ပါဘူးပထမစဆော့ရခြင်းမှာအဲ့တော့ကျွန်တော်တ
ကျွန်တော်တို့ဘာယုံကြည်မှုရှိအောင်ကျွန်တော်အနေနဲ့ဖြုတ်ဆောင်စောပြနိုင်တယ်မိဘတွေရောကျွန်တော်တို့လက်ခံလာပါတယ်အသက်55နှစ်ကနေ25နှစ်အပိုင်းခြားလူငယ်အများစုကတော့ဝါသနာအရဆိုင်ကယ်စတက်ကစားတက်ကြပါတယ်ဆော်ရဲသူတော်တော်များများကတော့လူသွားလူလာကင်းရှင်းတဲ့နေရာတွေမှာဆော့တက်ကြတာပါ
ကျွန်တော်ကဒီကထားဆိုတာလူရှင်းတဲ့နေရာပေါ့နော်လမ်းလေကောင်းတဲ့နေရာအဓိကလူရှင်းတဲ့နေရာပေါ့နော်ဒီကလူရှင်းတဲ့နေရာကိုကျွန်တော်ရွေးပြီးဆော့ရမြောက်ပါတယ်လမ်းပေါ်ထွက်တာတော့ရှားတော့ရှားပါတယ်ဗျဟုတ်ကျွန်တော်တို့အနေနဲ့မန်းလေးမြို့မှာတော့အဲ့ဒါတော့ဆော့လို့မရပါဘူးကိုဘာလို့လဲဆိုတော့ကျွန်တော်တို့အခုပြဒီမှာလူရာရက်တာတွေကလည်းစံကယ်တွေနဲ့ဆိုတော့ဗောနော်ကျွန်တော်တို့ကအထင်မှားခ နဲ့လည်းနောက်ပိုင်းအလှပြတဲ့ကြတဲ့ cycle stand ကစားတဲ့သူတွေကိုဒီပဝင်ချင်းကတော့အကောင်းမြင်လေးသိမရှိကြပါဘူး။ဒါပေမဲ့လည်းမန္တလေးမြို့မှာလွန်ခဲ့တဲ့3-4နှစ်ကထက်ဆိုင်တော့ cycle bank စားတဲ့သူပိုပြီးများလာနေတာပါ။လမ်းမတွေပေါ်မှာ cycle bank စားနေရာတွေကိုတွေ့ရင်တော့ရှင်ထင်းရဲတွေရဲ့ဖန်ဆီးမှုတွေလည်းကြုံတွေ့ရတယ်လို့လူငယ်တွေကရှင်းပြကြပါတယ်
။ခံရဘူးပါလေဗျ။ခဲဝါကြီးကြီးမားမားဆိုတာတခါမကပါဘူးကျွန်တော်တို့အနေနဲ့တော့ဆော့တိုင်းဖန်ခံနေရပါပဲဒါပေမဲ့ကျွန်တော်တို့ကဘယ်လိုမျိုးဖန်ခံရလဲဆိုရင်တို့ကဟိုဘက်လန်ဒီဘက်လန်ပိတ်ဖန်နေဗျအဲ့ခါမှာကျွန်တော်တို့ကတော့အဖမ်းမခံနိုင်တဲ့အတွက်ကျွန်တော်တို့ထိုးပေါက်ထွက်ပြေးပါတော့ထိုးပေါက်ထွက်ပြေးတဲ့ခါမှာကျွန်တော်တို့ကတို့ပေါ်ဟိုရိုင်းဆိုင်တို့လည်းဖြစ်ရင်ဖြစ်ခင်မှာပါဗျအဲ့ဒါတွေကိုလည်းတို့ကမကြည့်ရပါအဲ့လိုမျိုးမကြည့်နိုင်ကြပါဘူးနော်ရဲတွေကဒါကြတော့ကျွန်တော်တို့ရန်ကားမှုပုံမှန်တက်ပြီးတော့ဖန်လို့ရပါတယ်အဲ့အကြောင်းမို့ဆိုပြီးကျွန်တော်တို့အဲ့လိုမျိုးဖန်စီရပါမစင်မချင်းမောင်းနေမှုလည်းပါတာပေါ့နော်အဲ့ဒါကြီးပုံမှန်ကြီးတက်ပြီးတော့ကျွန်တော်တို့ဖန်တာပါဗျဟုတ
်တချို့လူတွေကြတော့လေဒီဆိုင်ကဘင်းစားတဲ့သူတွေကိုမူယူပြီးလက်မတွေပေါ်မှာတောင်းကျက်နေတဲ့သူတွေဝီးစေပါတုံးဆဲပြီးတော့ထင်ရဆိုင်နေတဲ့သူတွေလို့ရှုမြင်တက်ကြပြန်ပါတယ်ဆွဆဲမက်မက်ဆိုင်ကဘင်းစားတဲ့သူတွေကတော့အဲ့ဒီရှုမြင်ချက်တွေကိုညှင်းချက်ထုတ်ချင်ပါတယ်တဲ့
ကျွန်တော်တို့အနေနဲ့ဗျာဒီအောင်နည်းနည်းလေးပေါ့နော်အရက်သေးစားဆိုရင်တစ်ဆက်တစ်ခွက်ကစားပြီပေါ့နော်အဲ့လိုမျိုးတောက်ပြီးဆော့မယ်ဆိုရင်ကိုအန်ဒီအရန်များပါတယ်ဗျာကျွန်တော်တို့ဒီဟာကိုဆော့မယ်ဆိုရင်ပေါ့နော်လုံးဝကိုအဲ့လိုမျိုးမူးရစေဝါအရက်သေးစာအဲ့လိုပေါ့လူကိုထိုင်းမိုင်းစီရပစ္စည်းဘာမှမသုံးစဲလို့မရပါဘူးခင်ဗျာကျွန်တော်တို့ဆော့မယ်ဆိုလို့ရှိရင်လည်းဆော့တဲ့လူအားလုံးကလည်းကျွန်တော်တို့အနေနဲ့ကျွန်တော်မျက်စိမြင်မှာဆိုလို့ရှိရင်တော့နော်ကျွန်တော်ဒီလောက်ဆိုရင်တော့ဘလူးမောက်ဒါမျိုးကိုသုံးစဲပြီးဆော့တာမရှိပါဘူးဗျာ
ဘလူးရဲ့ပြောပြောဘင်းကစားသူအများစုကဆိုင်ကယ်ကိုပိုင်ပိုင်နိုင်နိုင်ကစားနိုင်တယ်ဆိုပေမဲ့လည်းတစ်ခါတည်းမှာတော့အန်ဒီကိုသိရသေးပါဒီကစားမှုကိုမြင်ရတွေ့ရသူအများစုကတော့နှစ်ချိုက်အားပေးကြပေမဲ့လည်းဥကောင်းအကာအကွယ်တွေအုတ်ထုတ်မဆောင်တာတွေတခြားခန္ဓာကိုယ်အကာအကွယ်အသုံးမပြုတဲ့အပေါ်မှာတော့စိုးရိမ်မကင်ဖြစ်ကြပါရဲ့ဘင်းကစားရဲ့မတော်တဆထိခိုက်မှုတွေကြုံတွေ့ရပေမဲ့လည်းအသက်အန္တရာယ်ထိခိုက်အောင်ထိတော့မမြင်ဘူးလို့ Cycle Step ဘင်းကစားတဲ့သူတွေကဖွင့်ခါပါရဲ့
ဟုတ်ဖြစ်ကြပါရဲ့တော်တဲ့ငယ်ချင်းတွေထဲမှာဆိုလည်းဖြစ်ကြရဲအဲ့လိုမျိုးခိုင်းမိရပါရဲ့ခြောက်တိပါရဲ့လက်တိပါရဲ့ထိရရဲတော်တော်များများရှိအသက်အန္တရာယ်ဆိုရထိတော့မရှိခဲ့ပါဘူးတော့
ကျွန်တော်မေးလို့လည်းကြိုးခဲ့ပြီးပါကြီး။နောက်ပြန်ပိုးနာပြီးပါကြီးလည်းအကုန်လုံးဖြစ်ခဲ့ပြီးပါကြီး။ခုဆိုဒီလိုမျိုးနားသွားဖြစ်ထားတော့ချုပ်ထားတော့ကြတော့မစော်ဖြစ်ဘူးသိပြီးတော့ခုနောက်ပိုင်းမှာတငယ်ချင်းတွေကပြန်စော့ဆိုပြီးတော့ကျွန်တော်ပြန်စော့တာပါကြာ
။အခုနောက်ပိုင်းမန္တလေးမြို့မှာခူးသွမ်းမှုတွေလူရက်မှုတွေအများကြီးရလာရတာကြောင့်တချို့သူတွေကတော့ cycle stand ကစားတဲ့သူတွေကိုအပြစ်ဖို့တက်ကြပါတယ်။ဒါပေမဲ့လည်းဒီလူငယ်တွေကတော့မြန်မာတို့ရဲ့အခါကြီးရဲ့ကြီးပြီမှာပရာဟိတလုပ်တဲ့ကြပါတယ
်။အော်ကျွန်တော်တို့ဥပုံနေဆိုရင်ဒီလိုဆိုင်ငယ်ဆော့တဲ့ညီကိုလေးကြီးပဲအကုန်လုံးစုပြီးတော့ပရာဟိတလေးပေါ့တခုလုပ်ဖြစ်တယ်အခုဥပုံနေဆိုပထမဆိုရင်ပေါ့မနက်ပိုင်းဆိုရင်တော့ဘုန်းကြီးတွေဆွန်လောင်းဖြစ်တယ်လို့ခါရဲ့ကြီးလို့မျိုးဆိုလို့ရင်တော့ဟိုပေါ့မိဘမဲ့အကြောင်းတို့ဆွမ်းအနာမကြအကြောင်းတို့မှာတော့လူဖြစ်ပါတယ်ခင်ဗျ။ဒီတငယ်ချင်းလေးကြီးပဲ
။ Okay တခြားဟိုလှုပ်ရှားမှုတွေရောဘာလို့လုပ်ဖြစ်ကြလဲ
။ခြားလှုပ်ရှားမှုတွေဆိုတော့ကျွန်တော်တို့ကတော့အဓိကဒီလိုမျိုးလုပ်ပြရဆိုတာကပေါ့အခုမန္တလေးမှာဆိုလည်းတော်တော်များများပါတော့လူရဲမှုကြီးဖြစ်တယ်အ
အဲ့လိုမျိုးဆွဲကြွဖြစ်တာဆိုင်ငယ်ခိုးရပါတော့။ဒါကြီးကလည်းကျွန်တော်တို့နဲ့ဆက်ဆက်နေရဆိုပြီးတော့လေရဲရတန်းတန်းရှိကြရပါတော့။ဒါပေမဲ့ကျွန်တော်တို့ကစော့တာကတက်တက်ဒီလိုမျိုးဝါနာပါလို့စော့နေတာပါတော့။အဲ့လိုမျိုးလူရဲမှုတွေနဲ့ကြတော့ကျွန်တော်တို့မဆိုင်ဘူးဆိုတဲ့အကြောင်းလေးပေါ့နော်။ကျွန်တော်ကလည်းဆိုင်ငယ်လေးစော့ရဲပရာဟိတအလုပ်လေးလည်းလုပ်တယ်ပေါ့နော်။အဲ့အလေးလည်းကျွန်တော်တွဲပြဒါပါတွဲပြရပါ။ဟောပေါ့အထင်လွဲမှမှဆိုလို့ပေါ့နော်။ကျွန်တော်တို့ရန်ကားနေတာမဟုတ်ပါဘူး။ဒီလိုမျိုးကုသိုလ်လုပ်တဲ့အလုပ်လေးတွေရှိပါတယ်ဆိုတော့ကျွန်တော်တို့ပြောပြချင်ပါတယ်။
ဒီကစားချင်းကိုခုံမင်းတဲ့လူငယ်တွေအတွက်စံကစ္စတန်ကွင်းနေနဲ့နိုင်ငံတကာမှာလို့ပြိုင်ပွဲတွေပြုလုပ်ပေးဖို့လူငယ်တွေကတောင်းဆိုနေကြပါတယ်
။ဒီမြန်မာနိုင်ငံမှာလည်းပေါ့နော်ဥမာကျွန်တော်ထိုင်းလူမျိုးအဲ့လိုမျိုးပြိုင်ပွဲလေးတွေပါတယ်လေလုပ်ပေးစီချင်ပါတယ်။ကုမ္ပဏီတွေကနေပေါ့နော်စံရဲ့ကုမ္ပဏီတွေကနေပေါ့အဲ့လိုမျိုးလေးလုပ်ပေးစီချင်တယ်ဗျ။နှုတ်မုံတွေကျွန်တော်ကလည်းလမ်းပေါ်မှာပဲစောင့်နေကြရန်ကားလိုပဲဖြစ်နေတယ်။သူကွင်းလေးပါလေးလည်းလုပ်ပေးရဆိုရင်တော့ကောင်းတော့ပါဗျာ။အဲ့ဆိုရင်တော့ကျွန်တော်တို့လည်းလမ်းပေါ်လေးထွက်ဆရာအကြောင်းမရှိတော့ဘူးပေါ့နော်။စီကံလေးနဲ့ပဲဆော့သွားလို့ရပါတယ်။အဓိကတော့ဆော့ကျင်တာကွင်းမယ်အဓိကကျွန်တော်တို့ထားကျင်တာ။ကွင်းလို့ကျင်တာအဓိကတော့ဘာလို့အခုဆိုမှကွင်းမယ်ဆိုတော့ကျွန်တော်လမ်းနေပေါ်မှာတက်ဆော့ရတယ်။လမ်းနေပေါ်မှာဆော့ရတော့တချို့ကျတော့တိုက်မိခိုင်းမိရတယ်ဖြစ်တာတော့မရှိဘူး။ဒါပေမဲ့တိုက်မိခိုင်းမိမှာတော့စိုးရိမ်တယ်သူတို့။အဲ့လိုမျိုးလည်းမကောင်းဘူး။တချို့ကျတော့လည်းဆော့တယ်လမ်းနေပေါ်မှာ။ဒါပေမဲ့မဆော့နဲ့ပြောတယ်။ဒါပေမဲ့နားထောင်နေသူတို့မဆော့ပါဘူး။အဲနေရာတွေမှာကျွန်တော်အခုလမ်းရှင်းတဲ့နေရာတွေမှာပဲလာဆော့တယ်။တော်များများတော့လမ်းရှုပ်တဲ့ပုံမှာဘယ်သူမှမစော်ခိုင်းတာဘူးကျွန်တော်ကတော့လမ်းရှင်းတဲ့ပုံပဲစော်ခိုင်းတာပဲစော်ခိုင်းတာပါဒီလောက်ပ
ါစင်ကစ်တန်စီရာဟာအနေအများရဲလို့ဆိုပေမဲ့ဒီကစားနည်းကိုစွန့်မဲ့တက်တဲ့သူတွေကတော့ဘလို့အကြောင်းရင်းနဲ့မှမစွန့်လွတ်နိုင်ပါဘူးတဲ့တကယ်လို့များတစုံတစ်ယောက်ကဘဝအတွက်အိမ်အောင်ဘက်နဲ့ဆိုင်ကယ်ဘယ်အရာကိုရွေးမလဲဆိုရင်တော့မှသူတို့အတွက်ကတော့အရင်ဆုံးဖြေမိမှာကဆိုင်ကယ်ကိုပဲဆိုပြီးဟာတာနှော့ပြီးပြောတတ်ကြပါတယ ်အခုလိုဆိုင်ငယ်ဘိန်းကစားချင်းဟာအသက်အန္တရာယ်ထိခိုက်နေတယ်လို့လူကြီးတော်တော်များများကရှုမြင်ကြပေမဲ့လည်းလူငယ်အများစုကတော့သူတို့ရဲ့ဝါသနာအရလူသားလူလာကင်းရှင်းတဲ့နေရာတွေမှာသူတို့ရဲ့အားလက်ချိန်တိုင်းပဲဒီဆိုင်ငယ်ဘိန်းကစားချင်းကိုစော့ကစားနေကြပါတယ်။ကျွန်တော်ထောင်ပ
ါမြန်မာတခွင်စီစဉ်ပါရှင်။မနက်ဖန်ကြာရာရင်းနဲ့မနက်ပိုင်းစီစဉ်မှာတော့အခုညပိုင်းမှနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ရမှာပါ။လိုင်းတိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ခုထုတ်လွှင့်ပေးနေတဲ့ပုဒ်ထွန်းနေညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိတဲ့အချိန်တွင်တင်ချင်းချုပ်ကိုခုကြောကြောသိန်းကပြောပြပေးပါအောင်ရှင
်ဒီတင်ပတ်နောက်ပိုင်းမှာလုံမဲ့ဆီရီးယားနိုင်ငံကရေးနိုင်ငံကဆွေးနွေးပွဲတွေကိုတက်မယ်လို့အီရန်နိုင်ငံကပြောလိုက်ပါတယ်ဒါဟာဖြင့်ဆီရီးယားနိုင်ငံကသွေးထွက်တန်ယူပြည်ပခါအတွက်အဖြေတစ်ခုရှာဖို့ရည်ရွယ်ကျင်းပမယ်နိုင်ငံကထိပ်သီးအစည်းအဝေးတစ်ခုမှာအီရန်တာဝန်ရှိသူတွေပထမဆုံးအကြိမ်တက်ရောက်တာဖြစ်ပါလိမ့်မယ်ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပမယ့်အစည်းအဝေးကိုဒုတိယနိုင်ငံသားဝန်ကြီး3ဦးနဲ့အတူအီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်တက်ရောက်မယ်လို့နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးကိုကိုးကားပြီးအီရန်သတင်းမီဒီယာတွေကပြောပါတယ်။ရွှေပြောင်းဒုက္ခသည်တွေကိုဂျာမနီနိုင်ငံနဲ့ချိုးတင်ပြီးတော့အကြောင်းမကြားပဲညာတွင်ချင်းမှာပဲဩစတြေးလျနိုင်ငံကပို့နေတဲ့ပေါ်ဂျာမနီပြည်ထောင်စုဝန်ကြီးကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဂျာမနီနိုင်ငံတွင်းကိုရွှေပြောင်းဒုက္ခသည်တွေဒီအပိုင်းတွေတွင်တိတိတတ်တာပိုပြီးများများဝင်လာနေတဲ့အချိန်မှာပဲဒုက္ခသည်ရေဩစတြေးလျရဲ့ကံတွယ်ပုံကစီးလို့ဝါလို့ဖြစ်နေတယ်လို့ဂျာမနီပြည်ထောင်စုဝန်ကြီးသောမတ်စ်ဒူမိုင်းစ်ကဒီကနေ့ပိုလူနေ့မှာသတင်းထုတ်တွေကိုပြောတာပါ။ဒါပေမဲ့ရွှေပြောင်းဒုက္ခသည်အရေးပေါ်နိုင်ငံခြားပူပီးပူပေါင်းဆောင်ရွက်ဖို့သဘောတူထားတယ်လို့လည်းဂျာမနီပြည်ထောင်စုဝန်ကြီးကပြောပါတယ်။ဂျာမနီနိုင်ငံထဲကိုရောက်လာတဲ့အာဖဂန်နစ္စတန်နိုင်ငံသားအများပြားကတော့မူရင်းနိုင်ငံပြန်ပို့ခံရမယ့်အနေအထားမှာရှိတယ်လို့လည်းဂျာမနီပြည်ထောင်စုဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လာဖို့ပြည်တွင်းပြည်ပအဖွဲ့အစည်း55ဖွဲ့ကအလေးလာသူပေါင်း6000ကျော်ကိုခွင့်ပြုထားတယ်လို့ CCTV သတင်းတပုတ်မှာဖော်ပြပါတယ်။အတည်ပြုပေးထားတဲ့လေလာသူ 6,921 ယောက်ထဲမှာ 6,400 ကပြည်တွင်းစောင့်ကြည့်လေလာရေးအဖွဲ့တွေကဖြစ်ပြီး 321 ယောက်ကပြည်ပစောင့်ကြည့်လေလာရေးအဖွဲ့တွေကဖြစ်တယ်လို့သတင်းမှာဖော်ပြပါဗျ။မြန်မာနိုင်ငံရဲ့ Internet လွတ်လပ်ခွင့်အစဉ်ဟာဒီနေ့မှကျဆင်းသွားပြီး Internet လွတ်လပ်ခွင့်မရှိတဲ့နိုင်ငံအဖြစ် American ခြေစိုက် Freedom House အဖွဲ့ကတတ်မှတ်လိုက်ပါတယ်။ Internet လွတ်လပ်ခွင့်အကောင်းဆုံးနိုင်ငံကိုအမှတ်3ညအဆိုးဆုံးနိုင်ငံကိုအမှတ်3ပေးပြီးအဆင့်ကွဲတတ်မှတ်တာမှာမြန်မာနိုင်ငံကို63မှတ်ပေးထားတာကြောင့်ပြီးခဲ့တဲ့နှစ်ကအမှတ်60ရခဲ့တဲ့ဆိုင်းအဆင့်ကျသွားပါတယ်ခင်ဗျာ။
တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန် Yes မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 လိုင်းဒိုမီတာ32 kHz 93.5 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ကျမနန်းလောက်ပါ။
This program has come to you from the Voice of America, Washington.